Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်ဒီစီမြို့တော် VOA American အတန်းက2012ခုနှစ်ဒီဇင်ဘာလ6ရက်နေ့ကြာသပတေးနေ့မနက်ဖြန်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်9နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ24 32 40နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။သောတာရှင်များရှင်လန်းချမ်းမြေ့ကြပါစီရှင်ကျမကသင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျမတော့ခင်ပြထွေးပါသွေးထွက်တန်ယိုပြိပခါတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွေကဒုက္ခသည်စခန်းတွေကိုကုလသမဂ္ဂထိပ်တန်းအရာရှိတဦးမင်းကြီးကတွားရောက်ကြည့်ရှုခဲ့ပါတယ်။ဒီကမြန်မာနိုင်ငံမှာအာကတိလိုက်စားမှုအခြေအနေဆိုးဝါးနေတော့မယ်လို့ကမ္ဘာတဝန်းအာကတိလိုက်စားမှုအခြေအနေတွေကိုစစ်တမ်းယူဖော်ထုတ်နေတဲ့ Transparency International အဖွဲ့ကြီးကပြောလိုက်ပါတယ်။ဒီချင်းနိုင်ငံမှာတော့သမ္မတကလုတ်ပိုင်ခွင့်အာဏာတိုးယူလိုက်တဲ့အပေါ်မှာကန့်ကွက်တဲ့အနေနဲ့သမ္မတအကြံပေးသူရာထူးကနှုတ်ထွက်သွားပါတယ်။ဒီလိုမြန်မာနိုင်ငံကသတင်းတွေကိုကိုရန်နိုင်တဲ့အတူညင်ညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှာတော့မြန်မာနိုင်ငံဆိုင်ရာမူဝါဒရေးရာအထူးညှိနှိုင်းဆောင်ရွက်ရေးမှူး W. Patrick Murphy ရဲ့မကြာခင်စတင်မဲ့မြန်မာနိုင်ငံခီးစဉ်သတင်းမှာဆိုရင်တော့
Special Representative Murphy will also visit Burma December 12th through the 18th where he will consult with Burmese government officials.
American နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရကပြောဆိုသွားတာပါ။အပြည့်စုံကိုမကြာခင်မှာတင်ပြပေးပါမယ်ရှင်။ဒီသတင်းအပြင်ဒုက္ခသည်တွေကိုအကူအညီပေးမဲ့ကုလကြီးခဲရဲ့မြန်မာခီးစဉ် Muslim Rohingya ရဲ့ဗြိတိန်ပါလီမန်မှာဆွေးနွေးကြတဲ့သတင်းတွေကိုလည်းတင်ဆက်ပေးဦးမှာပါ။အခုရင်ဆုံးတော့ VOA မြန်မာပိုင်းစီစဉ်ရဲ့ဒီဇင်ဘာလ6ရက်ကြာသပတေးနေ့မနက်ပိုင်းထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုရန်နိုင်တို့ကကြီးညာပေးကြပါအောင်ရှင်။
ကုလသမဂ္ဂလူသားချင်းစာနာမှုနဲ့ရေးပေါ်ကယ်ဆယ်ရေးဆိုင်ရာလက်ထောက်တွင်းရေးမှုချုပ်ဖလရီယာအေမိုစာမကြာခင်ကဒီသွေးထွက်တန်ယိုပြိပခါတွေရှိခဲ့တဲ့ရခိုင်ဒေသကိုမနေ့ကကိုတိုင်သွားရောက်ကြည့်ရှုခဲ့ပါတယ်။သူရဲ့9ရက်ကြာမြန်မာနိုင်ငံခီးစဉ်ဟာရခိုင်နဲ့ကချင်ပြည်နယ်အတွင်းကဒုက္ခသည်တွေရဲ့အခြေအနေကိုမျက်မြင်လာရောက်ကြည့်ရှုပြီးတော့ပြိပခါတွေကြောင့်ဒုက္ခကြုံတွေ့နေရသူတွေကိုကုလသမဂ္ဂအနေနဲ့လူသားချင်းအကူအညီတွေကိုပေးနိုင်ဖို့လာရောက်တာဖြစ်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုကူညီရုံးပြောခွင့်ရသူ Christian Meldon ကပြောပါရယ်အင်္ဂါနေ့ကဒီနေ့ပြီးတော့မှအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့တယ်လို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့လည်းရန်ကုန်မြို့မှာ Miss Amos တွေ့ဆုံခဲ့ပါရယ်ပေါ်ထူးနေ့မနက်ပိုင်းမှာတော့စစ်တွေမျိုးကိုတွားရောက်ပြီးပြိပခါတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေရဲ့စခန်း၅ခုကိုတွားရောက်လေ့လာခဲ့တာပါဒီကနေ့မှလည်းကချင်ပြည်နယ်ကစစ်ပွဲတန်တဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုမယ်လို့ပြောခွင့်ရသူကပြောပါတယ်ဒုက္ခသည်တွေရဲ့အခြေအနေပို့ပြီးတော့တိုးတက်ကောင်းမွန်ဖို့ရာရှိနေတဲ့အချက်အသေးစိန်ခေါ်ချက်တွေကိုမြန်မာအာဏာပိုင်တွေအနေနဲ့ဖြေရှင်းဖို့နောက်တည်ငြိမ်မှုနဲ့အမျိုးသားပြန်လည်သိမ့်မြတ်ရေးကိစ္စတွေကိုဆောင်ရွက်ဖို့ Miss Valeria Amos ကတိုက်တွန်းပြောဆိုမယ်လို့လည်းဆိုပါတယ်ရခိုင်ပြည်နယ်အတွင်းဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေအပေါ်မှာကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့စိုးရိမ်ပူပန်မှုတွေနဲ့အတူကုလသမဂ္ဂတာဝန်ရှိသူတွေမကြာခဏဆိုသလိုရခိုင်ဒေသကိုလာရောက်နေကြတာမှာအခုဒီ Miss Amos ရဲ့ခီးစဉ်ကတော့အခုနောက်ဆုံးရောက်လာတဲ့ကုလသမဂ္ဂထိပ်တန်းရာရှိတဲ့ဦးပဲဖြစ်ပါတယ်သူရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့တခြားသတင်းစာရှင်းလင်းပွဲတစ်ရက်ကိုလည်းတောက်ကြနေရန်ကုန်မြို့မှာပြုလုပ်မယ့်အကြောင်းလဲကုလသမဂ္ဂကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
Transparency International အဖွဲ့ကထုတ်ပြန်တဲ့2012ခုနှစ်အတွင်းကမ္ဘာအနှံ့အာဂရီလိုက်စားမှုအခြေအနေအစဉ်ခံစာထဲမှာမြန်မာနိုင်ငံရဲ့အခြေအနေဟာဆိုးဝါးနှိမ့်ချနေစေဖြစ်တယ်လို့ဖော်ပြလိုက်ပါတယ်။ဂျာမနီနိုင်ငံဘာလင်အခြေစိုက်အဲ့ဒီအဖွဲ့ရဲ့2012ခုနှစ်ကမ္ဘာတဝန်းအာဂရီလိုက်စားမှုအခြေအနေအစဉ်ခံစာမှာနိုင်ငံအလိုက်ထွက်မယ်ဆိုရင်မြန်မာနိုင်ငံဟာအခြေအနေဆိုးဆုံးနိုင်ငံတွေထဲမှာအောက်ဆုံးကရေတွက်ရင်၅နိုင်ငံမြောက်ဖြစ်ပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲနဲ့အစိုးရတက်တက်လာပြီးနောက်အဂရီလိုက်စားမှုတွေတိုက်ဖြတ်သွားမယ်လို့သမ္မတဦးသိန်းစင်ကကတိပေးခဲ့ပေမဲ့လက်တွေ့လှုပ်ဖို့ရမှာအောင်မြင်မြင်လှုံ့ဆော်နိုင်ခြင်းမရှိသေးဘူးလို့ Transparency International အဖွဲ့ကပြောပါတယ်။အဲ့လိုလုံနိုင်ဖို့အတွက်အခက်အခဲတွေရှိနေတုံးပဲလို့လည်းလေ့လာသူတွေကဆိုပါတယ်။အစဉ်ခံစားရဲ့အစဉ်သတ်မှတ်ချက်မှာတော့မြန်မာနိုင်ငံပြီးရင်ဆူဒန်၊အာဖဂန်နစ္စတန်၊မြောက်ကိုရီးယားနဲ့ဆိုမာလီယာနိုင်ငံတွေကိုဖော်ပြထားပါတယ်။ရှေ့တောင်အရှဒေသနိုင်ငံတွေထဲမှာတော့မြန်မာနိုင်ငံဟာအဂရီလိုက်စားမှုအဆိုးအဝါဆုံးတနိုင်ငံလည်းဖြစ်ပါတယ်။Transparency International အဖွဲ့ရဲ့မှတ်တမ်းအရမြန်မာနိုင်ငံကိုအမှတ်15မှတ်ပေးထားပြီး American ပြည်ထောင်စုက83မှတ်တရုတ်နိုင်ငံက39မှတ်သတ်မှတ်ထားတာဖြစ်ပါတယ်။ဒိန်းမတ်၊ဖင်လန်၊နယူးဇီလန်နိုင်ငံတွေကတော့အမှတ်90နဲ့ကမ္ဘာမှာအာဂရီလိုက်စားမှုအနည်းဆုံးနိုင်ငံတွေအဖြစ်ရပ်တည်နေပါတယ်ခင်ဗျာ။
တရုတ်ကောင်းဆောင်တဲ့အနေနဲ့လူခွေရီကိုကာကွယ်ဖို့နဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုလမ်းကြောင်းကိုလိုက်ပြီးတရုတ်နိုင်ငံမှာလည်းပြောင်းလဲမှုတွေလုပ်ဖို့တရုတ်ဆိုရလူခွေရီလှုပ်ရှား တရုတ်ဆိုရဆန့်ကျင်တဲ့ဒီလူခွင့်ရေးလှုပ်ရှားသူချန်ခွင်ချန်းကဒီသတင်းပတ်အတွင်းတိုက်တွန်းပြောဆိုခဲ့တဲ့အပေါ်မှာတရုတ်ဆိုရပိုင်းသတင်းမီဒီယာတွေကဒေါသတကြီးတုံ့ပြန်ခဲ့ကြပါတယ်။လူခွင့်ရေးလှုပ်ရှားသူမျက်မမြင်ရှိနေချန်ခွင်ချန်းရဲ့ဒီဗီဒီယိုနဲ့ရိုက်ကူးထားတဲ့ဒီတိုက်တွန်းချက်ဟာတရုတ်ပြည်သူတွေတောင်သတိပြုမိမှာမဟုတ်တဲ့တပြစ်တောက်တောက်ဖုံးကြီးစာချစကားတွေသာဖြစ်တယ်လို့ကွန်မြူနတီပါတီရဲ့ Global Times သတင်းစာအက်ဒီတာအပေါ်မှာပေါ်ထွန်းနေကရေးသားခဲ့တာပါ။အမေရိကန်လူခွင့်ရေးအဖွဲ့ China Aid ကဒီ YouTube website မှာတနင်္ဂနွေနေ့ကတင်ခဲ့တဲ့ Mr. Chan ရဲ့ဒီ7မိနစ်စာဗီဒီယိုခွေထဲမှာအသစ်တက်မဲ့တရုတ်သမ္မတရှီကျင်းပင်ကိုလူခွင့်ရေးကာကွယ်ဖို့နဲ့အကြမ်းဖက်အသွင်ကူးမြောက်မှုတွေမဖြစ်အောင်ရှောင်ရှားပြီးတော့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေလုပ်ဖို့တိုက်တွန်းထားတာပါ။နယူးယောက်မြို့မှာမိသားစုနဲ့အတူနေထိုင်နေတဲ့ Mr. Chan ကဒီမြန်မာသမ္မတဦးသိန်းစိန်တောင်မှနိုဘယ်ငြိမ်းချမ်းဆုရှင်ဒေါက်တာဆန်းစုကြည်ကိုနေအိမ်ချုပ်ကနေပြန်လွှတ်ပေးနိုင်ရင် Mr. Xi အနေနဲ့လည်းတရုတ်နိုင်ငံမှာယုံကြည်ချက်ကြောင့်အချင်းချခံနေရသူတွေကိုပြန်လွှတ်ပေးတင်ပါတယ်လို့ပြောဆိုခဲ့ပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံမှာဝင်ရောက်တိုက်ခတ်ခဲ့တဲ့ဘူဖာတိုင်ဖုန်းမုန်တိုင်းကြောင့်တည်ဆုံးသူဦးရေဟာ230ထက်မနည်းရှိသွားပြီလို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောလိုက်ပါတယ်။နိုင်ငံတောင်ပိုင်းကိုအပြင်းထန်တိုက်ခတ်ခဲ့တဲ့မုန်တိုင်းကြောင့်လူရာနဲ့ခြိပြောက်ဆုံးနေတဲ့ဖြစ်ပြီးအဲ့ဒီလူတွေကိုကယ်ဆယ်ရေးအဖွဲ့တွေကလိုက်လံရှာဖွေနေကြပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကကွန်ပိုစတယ်လာတောင်ကြားမှာတပ်ထုတူဖော်ရေးလုပ်ငန်းတွေလုပ်နေတဲ့ဒေသမှာတော့အနည်းဆုံးလူ142ယောက်တည်ဆုံးခဲ့ပါတယ်။တောင်တွေထူထပ်တဲ့အဲ့ဒီဒေသမှာတောင်ပြိုကျမှုတွေရေကြီးတာတွေဖြစ်ခဲ့တာကြောင့်အရေးပေါ်ကယ်ဆယ်ရေးကန်နကူနဲ့စစ်စခန်းတစ်ခုလည်းပါသွားခဲ့ပါတယ်။အဲ့အနီးနားကဒါဘာအိုအိုရီယန်တယ်ကမ်းခြေဒေသကိုတော့အင်္ဂါနေ့ကမုန်တိုင်းဖြတ်သွားခဲ့ပြီးရေကြီးမှုတွေနဲ့လေထဲမှာလွင့်လာတဲ့အပျက်စီးတွေကြောင့်လူဒါဇင်နဲ့ချီတိုက်ဆုံးခဲ့ပါတယ်။တချို့မြို့တွေမှာဆိုရင်အဆောက်အဦတွေအကုန်လုံးနှိပါပြိုကျကုန်ပြီလို့တာဝန်ရှိသူတွေကပြောလိုက်ပါတယ်ခင်ဗျာ
။ View American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်9:00ခွဲကနေ9:00အထိလိုင်းဒိုမီတာ24kilohertz 1.23 ညာလိုင်းဒိုမီတာ32 kilohertz 9.35လိုင်းဒိုမီတာ40 kilohertz 9.33ညာနဲ့လိုင်းလက်မီတာ190 kilohertz 1.505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
။ VOA ကသတင်းတွေကိုဆက်ပြီးကြေညာပေးပါမယ်။ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆိုင်တဲ့ပြည်ပခန့်တွေအပေါ်မှာအီဂျစ်သမ္မတရဲ့ဖြည့်ရှင်းပုံကိုကန့်ကွက်တဲ့အနေနဲ့သမ္မတရဲ့အဓိကအကြံပေးသူဦးယာရုကနေနှုတ်ထွက်သွားခဲ့တယ်လို့ဒီသမ္မတမိုဟာမက်မော်စီကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေဟာလည်းပုတ်ထူးနေနောက်ပိုင်းတော့ကယ်ရိုမြို့မှာဂဲတွေနဲ့မိလောင်ဘုံတွေကိုတုံးပြီးတော့အပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။မကြသေးခင်ကသမ္မတကသူ့ရဲ့လုပ်ပိုင်ခွင့်အာဏာကိုတွန်းမြစ်ပြလိုက်တဲ့အပေါ်မှာမကျေနပ်လို့ကန့်ကွက်ဆန္ဒပြနေကြတဲ့သူတွေကိုမစ္စတာမော်စီရဲ့အစ္စလာမ်ဝါဒီထောက်ခံသူတွေကတိုက်ခတ်မှုတွေလုပ်ခဲ့ပြီးတဲ့နောက်မှာအခုလိုအကြမ်းဖက်မှုတွေထပ်မံဖြစ်ပွားနေတာဖြစ်တယ်လို့အဲ့ဒီနေရာမှာရောက်နေတဲ့ VOA သတင်းတောက်ကပြောပါတယ်။တိုက်ခတ်မှုအတွင်းမှာပောက်ကွဲပစ္စည်းတွေသုံးခဲ့ကြတယ်လို့အပြက်အစီးအသေးပြောင်းနဲ့ပတ်သက်လို့တော့အသေးချာမသိရသေးဘူးလို့သူကပြောပါတယ်။သမ္မတရဲ့အထူးအကြံပေးသူကတော့ဒီမစ္စတာမော်စီရဲ့လုပ်ပိုင်ခွင့်အာဏာကိုတွန်းမြစ်ယူလိုက်တဲ့အပေါ်မှာကန့်ကွက်တဲ့အနေနဲ့နှုတ်ထွက်ကြောင်းကိုကြေညာခဲ့ကြတာပါ။ပြီးခဲ့တဲ့နိုဝင်ဘာလ22ရက်နေ့ကလေးကစလို့သမ္မတရဲ့အကြံပေး18ဦးတည်းကနှုတ်ထွက်သူဦးရေအခုဆို5ဦးရှိသွားပြီဖြစ်ပါတယ်ရှင်။
နေတိုးအဖွဲ့နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုနောက်ဆုံးအကြိမ်ဖြစ်တက်ရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဟီလရီကလင်တန်ကနေတိုးမဟာမိတ်တပ်ဖွဲ့တွေရဲ့အောင်မြင်မှုတွေပေါ်မှာချီးကျူးပြောဆိုလိုက်ပါတယ်။အမေရိကန်ထိပ်တန်းတန်တမန်တအူးအဖြစ်နဲ့တာဝန်ယူခဲ့တဲ့လွန်ခဲ့တဲ့၄နှစ်အတွင်းသူမဟာနေတိုးအဖွဲ့ရဲ့ဌာနချုပ်မှာအချိန်တွေအတော်ကြာကြာရှိခဲ့ရကြောင်းနဲ့အဲ့ဒီအချိန်တွေကိုလည်းအကျိုးရှိရှိအသုံးချနိုင်ခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဟီလရီကလင်တန်ကဘရပ်ဆဲလ်မြို့မှာပေါ်ထွန်းနေကပြောလိုက်ပါတယ်။ဝန်ကြီးကလင်တန်ဟာအဖွဲ့ဝင်28နိုင်ငံပါဝင်တဲ့နေတိုးအဖွဲ့ရဲ့နှစ်ရက်ကြာအစည်းအဝေးကိုတက်ရောက်ဖို့အတွက်နေတိုးအဖွဲ့ဌာနချုပ်ကိုရောက်ရှိနေတာပါဒုတိယကမ္ဘာစစ်ပြီးတဲ့နောက်ဖွဲ့စည်းခဲ့တဲ့နေတိုးတပ်ဖွဲ့ဟာတည်ငြိမ်မှုနဲ့လုံခြုံရေးအတွက်ကမ္ဘာအင်အားကြီးအဖွဲ့တွေကတခုဖြစ်တယ်လို့လည်းသူမကပြောလိုက်ပါတယ်ခင်ဗျာ
အစ္စလာမ်အစွန်းရောက်တွေကိုဒေသတွင်းကနေနှင်ထုတ်ရေးကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအနေနဲ့မာလီနိုင်ငံမြောက်ပိုင်းမှာစီးအီးရဈာဝင်မှုတွေလှုပ်သွားဖို့ Ivory Coast နိုင်ငံသမ္မတကတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂအနေနဲ့ဒီလထဲမှာတပ်ဖွဲ့တွေနေရာချထားဖို့သဘောတူမယ်ဆိုရင်2013ခုနှစ်ပထမအစလေးလအတွင်းမှာပဲစီးအီးရဝင်ရောက်တိုက်ခတ်မှုတွေလှုပ်သွားနိုင်ဖို့အနောက်အာဖရိက ECOWAS အဖွဲ့အနေနဲ့မျှော်လင့်တယ်လို့ဒီဖွဲ့ဥက္ကဋ္ဌဖြစ်တဲ့ Ivory Coast သမ္မတ Alassane Ouattara ကပြောလိုက်ကြပါ။ ECOWAS အဖွဲ့ကအဆိုပြုတင်ပြထားတဲ့လုပ်ငန်းတွေအပေါ်မှာကုလသမဂ္ဂထွေးရေးမှုချုပ်ဘန်ကီမွန်ရဲ့အကြံပြုချက်တွေကိုတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှာပေါ်ထူးနေမှာဆွေးနွေးဖို့စီစဉ်ထားပါတယ်ရှင
်ပေါ်ထူးနေညတကောင်ကျော်ကကစားသွားခဲ့တဲ့ဥရောပချန်ပီယံစ်လိဘွဲတွေမှာတော့လက်ရှိချန်ပီယံရှော့စီဟာအုပ်စုကနေထွက်လာရပါပြီမနေညက FC North နဲ့ကစားတဲ့ပွဲမှာရှော့စီအသင်းဟာ6-0တကူနဲ့နိုင်ခဲ့ပေမဲ့တစ်ဖက်မှာလည်း Juventus အသင်းက Shakhtar Donetsk ကိုတကူကိုမရှိနိုင်တဲ့အကြောင်းရှော့စီဟာ Shakhtar နဲ့အမှတ်တူပြီးတော့ဂိုးကွာခြားချက်နဲ့အုပ်စုကနေပြုတ်သွားတာပါအခုလိုအုပ်စုကနေထွက်လာရတဲ့အတွက်ရှော့စီဟာလက်ရှိချန်ပီယံနေထဲမှာပထမဆုံးအုပ်စုကနေထွက်ရတဲ့အသင်းလည်းဖြစ်သွားပါတယ်တခြားပွဲတွေမှာတော့ Barcelona နဲ့ Benfica တို့ဂိုးမရှိသေးကြပြီးတော့ Celtic ကလည်း Spartak Moscow ကို2-0နဲ့နိုင်သွားတာကြောင့် Barcelona နဲ့ Celtic တို့နောက်တစ်ဆင့်တက်သွားပါတယ် Galatasaray နဲ့ Braga ပွဲမှာ Galatasaray က2-0နဲ့နိုင်သွားပြီး Cluj နဲ့ Man U ပွဲမှာတော့ Cluj က2-0မရှိနဲ့နိုင်သွားပါတယ် ဘိုင်ယန်နဲ့ဘာတီပွဲမှာတော့ဘိုင်ယန်က၄ဂိုးတကူနဲ့နိုင်သွားပြီးဖလန်စီယာက၄ဂိုးတကူကိုမရှိနိုင်နိုင်သွားပါတယ်ခင်ဗျာ
ထိုက်တန်ရောက်နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုရန်နိုင်တို့ကကြီးညာပေးခဲ့ကြတာပါရှင်။အခုတော့အမေရိကန်ထိုက်တန်အရာရှိတဦးရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းကိုအရင်ဆုံးနားဆင်ချရအောင်ပါ။မြန်မာနိုင်ငံဆိုင်ရာအမေရိကန်မူဝါဒရေးရာထူးညှိနှိုင်းရေးမှူး W. Patrick Murphy ဟာမြန်မာနိုင်ငံအရေးကိစ္စတွေညှိနှိုင်းဆောင်ရွက်ဖို့အတွက်ဒီဇင်ဘာ5ရက်ကနေ20ရက်နေ့အကြားမြန်မာနိုင်ငံပါဝင်အာရှနဲ့ဥရောပနိုင်ငံတွေကိုသွားရောက်မှာဖြစ်ပါတယ်။သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမြန်မာအစိုးရအရာရှိတွေလူမှုအခြေပြုအဖွဲ့အစည်းတွေနဲ့တွေ့ဆုံမှာတွေ့ဆုံမဲ့အပြင်ရန်ကုန်မြို့မှာ MTV ကဥဆောင်ပြုလုပ်မဲ့လူမောင်ခိုကူးမှုတိုက်ဖျက်ရေးဂီတဖျော်ဖြေပွဲကိုလည်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီး Derek Mitchell နဲ့အတူတက်ရောက်မှာဖြစ်ပါတယ်။ဒီအကြောင်းပါဝင် MTV အဖွဲ့ကအာရှတိုက်အတွင်းလူမောင်ခိုကူးမှုတိုက်ဖျက်ရေးလှုပ်ဆောင်နေတဲ့အခြေအနေတွေကိုတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ဆက်ထားပါရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံဆိုင်ရာအမေရိကန်မူဝါဒရေးရာအထူးညှိနှိုင်းဆောင်ရွက်ရေးမှူး W. Patrick Murphy ဟာနိုင်ငံတကာကမဟာမိတ်တွေနဲ့မြန်မာနိုင်ငံရေးကိစ္စတွေညှိနှိုင်းဆောင်ရွက်ဖို့အတွက်အမေရိကန်စံတော်ချိန်ဒီဇင်ဘာလ5ရက်နေ့မှာထွက်ခွာမယ့်အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနပြန်ကြားရေးအရာရှိတဦးဖြစ်သူ Marine Payne Holmes က VOA မြန်မာပိုင်းကိုပြောပြပါတယ
် Acting Special Representative and Policy Coordinator for Burma W. Patrick Murphy will travel to Brussels, London, New Delhi, Rangoon and Beijing December 5th
မြန်မာနိုင်ငံဆိုင်ရာအမေရိကန်မူဝါဒရေးရာအထူးညှိနှိုင်းဆောင်ရွက်ရေးမှူးW. Patrick Murphy ဟာနိုင်ငံတကာကမဟာမိတ်တွေနဲ့မြန်မာနိုင်ငံအရေးကိစ္စဆွေးနွေးညှိနှိုင်းဖို့အတွက် Brussels, London, New Delhi, Yangon နဲ့ Beijing မြို့တွေကိုသွားမှာဖြစ်ပါတယ်
။သူ့အနေနဲ့ Brussels မြို့မှာဒီဇင်ဘာလ6ရက်နေ့ကနေ9ရက်နေ့အထိ London မြို့မှာ9ရက်ကနေ10ရက်နေ့အထိ New Delhi မြို့မှာ9ရက်ကနေ12ရက်နေ့အထိနဲ့ Beijing မြို့မှာ19ရက်ကနေ20ရက်နေ့အထိသွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံကတော့ဒီဇင်ဘာလ12ရက်နေ့ကနေ18ရက်နေ့အထိသွားရောက်မှာဖြစ်ပြီးမြန်မာအရာရှိတွေနဲ့တွေ့ဆုံမှာဖြစ်တဲ့အကြောင်းMarine Payne Holmes ကဆက်ပြောပြပါတယ်
။ Special Representative Murphy will also visit Burma December 12th through the 18th where he will consult with Burmese government officials and ethnic and
မူဝါဒရေးရာအထူးညှိနှိုင်းဆောင်ရွက်ရေးမှူးအနေနဲ့မြန်မာနိုင်ငံကိုဒီဇင်ဘာလ12ရက်နေ့ကနေ18ရက်နေ့အထိသွားရောက်လက်ပတ်ပြီးမြန်မာဆွေရတာဝန်ရှိသူတွေနောက်လူမှုအခြေပြုအဖွဲ့အစည်းတွေအပြင်တိုင်းရင်းသားအဖွဲ့အစည်းတွေနဲ့ရန်ကုန်နဲ့နေပြည်တော်တို့မှာတွေ့ဆုံမှာဖြစ်ပါတယ်။သူ့အနေနဲ့ရန်ကုန်မြို့မှာဒီဇင်ဘာလ16ရက်နေ့ကျရင် MTV အဖွဲ့ကဥဆောင်ချင်ပါမယ်လူမောင်ခိုကူးမှုအဆုံးသက်ရေးဂီတဖျော်ဖြေပွဲကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Derek Mitchell နဲ့အတူတက်ရောက်မှာဖြစ်ပါတယ
်အမေရိကန်နိုင်ငံခြေဆိုင် MTV ကဥဆောင်ပြုလုပ်တဲ့ Exit လို့ခေါ်တဲ့လူမောင်ခိုကူးမှုအဆုံးသက်ရေးဂီတဖျော်ဖြေပွဲကိုတော့အမေရိကန်နိုင်ငံကကဘာကျော်အဆိုတော် Jason Mraz ကရန်ကုန်ပြည်သူ့ရင်ပြင်မှာဒီဇင်ဘာလ16ရက်နေ့မှာတည်ဆို့ဖျော်ဖြေမှာဖြစ်ပါတယ်ကမ္ဘာတဝန်းကလူငယ်တွေအကြံများတဲ့ MTV ဂီတရုပ်မြင်သံကြားအဖွဲ့ဟာမြန်မာနိုင်ငံနီးတူလူမောင်ခိုကူးမှုအသိပညာပေးလုပ်ငန်းတွေကိုအရှိတောင်အာရှနိုင်ငံတွေကလူငယ်တွေအကြားမှာလိုက်လံလှုပ်ဆောင်နေတာဖြစ်ပါတယ်။သူတို့ရဲ့ကမ္ဘာလုံးဆိုင်ရာဒီအသိပညာပေးရေးကမ်ပိန်းအတွက် Facebook, Twitter နဲ့တခြားအင်တာနက်လူမှုကွန်ရက်အဖွဲ့အစည်းတွေကိုအသုံးပြုပြီးတော့လူငယ်တွေအကြားလူမောင်ခိုကူးမှုနဲ့ဆိုင်တဲ့အသိပညာပေးလုပ်ငန်းတွေကိုလှုပ်ဆောင်နေတာပါ။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့အရှိတောင်အာရှနိုင်ငံတွေကလူငယ်25ယောက်ဟာအင်တာနက်ပေါ်ကမဟုတ်တဲ့ပြင်ပကသူတို့ရဲ့လှုပ်ရှားမှုတွေကိုအွန်လိုင်းပေါ်မှာလူအများအပြားသိရှိလာအောင်ဘယ်လိုလှုပ်ဆောင်ကြမလဲဆိုတဲ့သင်တန်းတွေတက်ခဲ့ကြပါတယ်။လူမောင်ခိုကူးမှုဟာအရှိတောင်အာရှတိုက်အတွင်းမှာကြေကြေပြန့်ပြန့်ဖြစ်ပေါ်နေတာပါ။အာဆီယံအဖွဲ့ဝင်ဆန္ဒနိုင်ငံစလုံးမှာလူမောင်ခိုကူးမှုတွေဖြစ်ပွားနေသလိုဒီဒေသကိုဖြတ်ပြီးတော့တခြားဒေသတွေကလူမောင်ခိုကူးနေကြတာလည်းဖြစ်ပါတယ်။ကမ္ဘာတစ်လုံးကလူမောင်ခိုကူးခံရတဲ့သူပေါင်း22တန်းရှိတဲ့အထက်ထက်ဝက်လောက်ဟာအာရှတိုက်ကဖြတ်သွားကြတာလို့ဆိုပါတယ်။ဒါကြောင့်လေလူမောင်ခိုကူးသူတွေကိုလိုက်လံဖမ်းဆီးအရေးယူနိုင်မဲ့တရားဥပဒေစနစ်မျိုးပြုပြင်လှုပ်ဆောင်ကြဖို့အာဆီယံအရာရှိတွေကတိုင်းပြည်အသီးသီးကိုတိုက်တွန်းနေတာဖြစ်ပါတယ်။ဒါပေမဲ့လူမှုအကြာပညာပေးလုပ်ငန်းတွေကိုဒီရက်ပိုလှုပ်ဆောင်ဖို့လိုအပ်တဲ့အကြောင်းနဲ့လူမှုကွန်ရက်မီဒီယာတွေကိုကြေကြေပြန့်ပြန့်အသုံးချဖို့လိုအပ်တယ်ဆိုတာကိုအာဆီယံအရာရှိတွေကသဘောပေါက်ကြပါတယ်။ဒေါက်ခိုင်မြတ်ချက်ဟာအာဆီယံအဖွဲ့ရဲ့လုံခြုံရေးဆိုင်ရာအစစ်မြင့်အရာရှိတစ်ဦးပါ
။ The number of the cases are not going down.Because it is a very I think high profit you know low cost
လူမောင်ခိုကူးတဲ့လုပ်ငန်းကအမျက်ဆွန်းများပြီးအရင်းနှီးနေတဲ့လုပ်ငန်းဆိုတော့မောင်ခိုကူးတဲ့အရေးအတွက်ကကြာမသွားဘူးလေဒါကြောင့်လဲကျမတို့အနေနဲ့လူငယ်တွေနဲ့လူမှုအကြအသိပညာတွေတိုးပွားလာအောင်အာယုံဆိုင်လှုပ်ဆောင်နေရတာပ
ါ online ပေါ်ကလူမှုကွန်ရက် internet website တွေကိုအသုံးပြုပြီးတော့လူမှုအသိပေးလုပ်ငန်းတွေလှုပ်ဆောင်နေတာကပြင်ပကဘာမှာဘလောက်ထိထိရောက်မှုရှိမလဲဆိုတော့သိနိုင်ဖို့ခဲယဉ်ပါသေးတယ်ဒါပေမဲ့ MTV ရဲ့ Exit Campaign မှာပါဝင်လှုပ်ဆောင်နေကြတဲ့လူငယ်ကိုယ်စားလှယ်တွေကတော့ဒါဟာမှန်ကန်တဲ့ဘက်ကိုဥတည်နေတဲ့လမ်းကြောင်းဖြစ်တယ်လို့ ယုံကြည်ယူဆနေကြပါတယ်ခင်ဗျာ
။တစ်ဆက်တည်းမှာပဲကုလထိတ်တန့်ရရှိသူရဲ့မြန်မာခီးစဉ်အကြောင်းကိုလည်းပြောပြပေးပါဦးမယ်။ရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတွေစီကိုဒီဇင်ဘာ9ရက်နေ့ကသွားခဲ့တဲ့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာလက်ထောက်အတွင်းမှုချုပ်ဘလာရီယာအေမော့စ်ကဒီဒေသမှာကုလသမဂ္ဂကဥဆောင်ပြုလုပ်နေတဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေမှာမြန်မာနိုင်ငံရေးခေါင်းဆောင်တွေအနေနဲ့ကူညီလှုပ်ဆောင်ပေးတင်တယ်လို့ပြောလိုက်ပါတယ်။အပြည့်စုံကတော့ကိုစော်ဝင်းလိုင်ကပဲဆက်ပြီးပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံကို၄ရက်ကြာအလည်ပတ်ရောက်ရှိနေတဲ့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာလက်ထောက်အတွင်းရေးမှူး Valerie Amos ဟာပြီးခဲ့တဲ့ဇွန်လနဲ့အောက်တိုဘာလတွေအတွင်းလူမျိုးရေးပဋိပက္ခတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့တဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ် Martin Nasiki ကပုတ်ထိုးနေ့ကကုလသမဂ္ဂမှာကျင်းပတဲ့နေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းထည့်သွင်းပြောဆိုသွားခဲ့တာပ
ါ Today the Under Secretary General for Humanitarian Affairs and Emergency Relief Coordinator Valerie Amos visited several different communities who lost almost everything due to intercommunal
ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့လူမျိုးရေးပဋိပက္ခတွေကြောင့်အိုးအိမ်တွေပျက်စီးဆုံးရှုံးခဲ့ရတဲ့နေရာအတော်များများကိုလူသားချင်းစာနာမှုအကူအညီပေးရေးနဲ့အရေးပေါ်အကူအညီပေးရေးဆိုင်ရာလက်ထောက်ထွေထွေတွင်းရင်မှု Valerie Amos တွားရောက်လေ့လာခဲ့ပါတယ်ဒုက္ခသည်စခန်းတွေကနေထိုင်မှုအခြေအနေတွေဟာဆိုးရွားနေတဲ့အပေါ်အထူးစိုးရိမ်ပူပယ်မိကြောင်းလဲ Miss Amos ကပြောကြားပါတယ
်စူပူမှုတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရပြီးဒုက္ခရောက်နေကြတဲ့ရခိုင်ပြည်နယ်အတွင်းကဒုက္ခသည်တွေကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကအကူအညီပေးနေတဲ့လုပ်ငန်းတွေကိုအစိုးရအနေနဲ့ကူညီထောက်ပံ့နေတဲ့အကြောင်းလဲ Miss Amos ကပြောကြားခဲ့တယ်လို့ Martin Nasiki ကဆက်ပြောပါတယ
် She said that political leaders in Myanmar should support the important humanitarian work being done by the United Nations and it's
မြန်မာနိုင်ငံကနိုင်ငံရေးခေါင်းဆောင်တွေအနေနဲ့လဲကုလသမဂ္ဂနဲ့မဟာမိတ်အဖွဲ့အစည်းတွေကလှုပ်ဆောင်နေတဲ့အရေးပါတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေကိုထောက်ပံ့ပေးတင်တယ်လို့ Miss Amos ကပြောခဲ့ပါတယ
်ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာလက်ထောက်အတွင်းရေးမှူးချုပ် Valerie Amos ဟာမြန်မာနိုင်ငံကိုဒီဇင်ဘာလ3ရက်ကနေ9ရက်နေ့အထိအလဲပါရောက်ရှိနေတာပါသူ့ရဲ့ခီးစဉ်အတွင်းသမ္မတဦးသိန်းစင်အပါအဝင်အစိုးရအရာရှိအတော်များများနဲ့နေပြည်တော်မှာတွေ့ဆုံမှုရှိတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်သူမအနေနဲ့မြန်မာနိုင်ငံမှာရှိနေစဉ်အတွင်းအလူရှင်နိုင်ငံတွေလူသားချင်းစာနာမှုအကူအညီပေးရေးကုလသမဂ္ဂနဲ့ပူးပေါင်းလှုပ်ဆောင်နေကြတဲ့အဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။မြန်မာနိုင်ငံကပြန်မထွက်ခင်ဒီဇင်ဘာလ9ရက်နေ့မှာတော့သူမရဲ့ခီးစဉ်အတွင်းတွေ့ရှိခဲ့တာတွေနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲတရပြုလုပ်သွားမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။တစ်ဆက်တည်းမှာပဲဒီဗစ်တင်ပါလီမန်မှာမြန်မာအရေးဆွေးနွေးကြတဲ့အကြောင်းကိုလည်းတင်ပြပေးပါဦးမယ်။မြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေရှိလာပြီမယ်လေလူ့အခွင့်အရေးနဲ့ပတ်သက်လို့စိုးရင်စရာတွေရှိနေသေးတဲ့အကြောင်းအထူးသဖြင့်ရခိုင်ပြည်နယ်မှာမကြာခင်လတွေကဖြစ်ပွားခဲ့တဲ့အကြမ်းဖက်ပဋိပက္ခတွေနဲ့ပတ်သက်လို့ဒုက္ခရောက်ကြရတဲ့ပြည်သူတွေအရေးစိုးရိမ်တဲ့အကြောင်းတွေကိုမနေ့ကဗြိတိန်ပါလီမန်မှာလွှတ်တော်အမတ်တွေကမေးမြန်းဆွေးနွေးခဲ့ကြပါတယ်နိုင်ငံတကာကအရေးကိစ္စတွေကိုဗြိတိန်ပါလီမန်မှာလစဉ်အခုလိုဆွေးနွေးကြတာမှာဒီလမှာတော့မြန်မာနိုင်ငံအရေးကိုအလေးပေးဆွေးနွေးခဲ့ကြတာဖြစ်ပါတယ်အပြည့်စုံကိုတော့မခင်ဖြူထွေးကပြောပြပေးပါဦး
ဟုတ်ပါတယ်နိုင်ငံကအရေးကိစ္စတွေနဲ့ပတ်သက်လို့ပြည်ထောင်ပါလီမန်မှာလွှတ်တော်အမတ်တွေရဲ့မေးမြန်းမှုတွေနဲ့သက်ဆိုင်ရာနိုင်ငံသားရေးနဲ့ဌာနတဟာရဝန်ကြီးရုံးဝန်ကြီးရဲ့အပြန်အလှန်ဖြေကြားဆွေးနွေးမှုတွေကိုလစဉ်ပြုလုပ်လေးရှိတာမှာဒီလမှာတော့ဒီမြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေအထူးသဖြင့်ဒီရခိုင်ပြည်နယ်အတွင်းမကြသေးခင်လပိုင်းတွေကဖြစ်ပွားခဲ့တဲ့သွေးထွက်သန်းရိုးအကြမ်းဖက်မှုတွေနဲ့ပတ်သက်တဲ့ကိစ္စတွေကိုပြည်ထောင်အမတ်တွေကမနေ့ကမေးမြန်းဆွေးနွေးတာတွေလုပ်ခဲ့တာပါမြန်မာနိုင်ငံပေါ်မှာပြည်ထောင်စုရကဖိအားပေးမှုတွေညှော့လာနေတာကြောင့်ဒီမြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတချို့ရှိလာတယ်ဆိုပေမဲ့လူ့ခွင့်ရေးပိုင်းမှာစိုးရိမ်စရာအခြေအနေတွေရှိနေစေဆိုတဲ့အချက်ကိုအစိုးရအနေနဲ့အလေးထားစဉ်းစားနိုင်ဖို့ပြည်ထောင်ပါလီမန်အမတ်တွေကအခုလိုမေးခွန်းထုတ်မှုတွေနဲ့ဆွေးနွေးမှုတွေလုပ်ခဲ့တာဖြစ်တယ်လို့ပြည်ထောင်နိုင်ငံအခြေစိုက်မြန်မာရေးလှုပ်ရှားမှုအဖွဲ့ဘာမကမ်ပိန်း UK ကလှုပ်ရှားမှုတာဝန်ခံတဦးဖြစ်တဲ့မတ်မေရီလှကပြောပါတယ်
ရခိုင်ဒေသအရေးနဲ့ပတ်သက်ပြီးတော့ပဲအဓိကဆွေးနွေးတာပါနောက်ပြီးရိုဟင်ဂျာလူမျိုးတွေအတွက်ကိုအဓိကထားပြီးသူတို့ဆွေးနွေးပါတယ်ဘယ်လိုထောက်ပံ့ကူညီမှုတွေပေးမလဲသူတို့အတွက်ဟိုလူသူတို့ရဲ့အခွင့်အရေးရပိုင်ခွင့်တွေပေါ့နော်အဲ့ဒီအတွက်ကိုသူတို့ထည့်သွင်းပြီးတော့အဓိကထားဆွေးနွေးကြပါတယ်သူကတော့ဒီဗမာပြည်ဆိုရနဲ့ပတ်သက်ပြီးတော့လေသူတို့တွေကညနိုင်းဆွေးနွေးမှုရှိတယ်ဒီရခိုင်ဒေသတွေမဟုတ်ဘူးပေါ့နော်အခုကချင်ပြည်နယ်ခြေနေတွေကရှမ်းပြည်နယ်ခြေနေတွေကသူတို့တွေကအဲ့ဟာနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေလည်းရှိနေတယ်ဆိုတော့ဒီဗမာပြည်ကဒီကောင်းဆောင်နေနဲ့ရောနောက်ပြီးတော့တခြားဒီဒေးဗစ်ကမ်ရွန်ဒီကသူသွားလေတုန်းကလည်းအဲ့ဒီတိုင်းသားရေးကိုထည့်သွင်းဆွေးနွေးတဲ့အကြောင်းကိုလည်းသူမန်ရှင်းလုပ်ပါတယ်နောက်ပြီးတော့ဗမာပြည်မှာတာဝန်ကျနေတဲ့ဗြိတိန်နိုင်ငံတမတ်ကလည်းဒီတိုင်းသားရေးတွေကိုအမြဲတမ်းပဲဒီမြန်မာပြည်ကအစိုးရနဲ့အမြဲတမ်းတွေ့ဆုံဆွေးနွေးမှုတွေကိုလည်းလုပ်နေတယ်လို့သူတို့ပြောပါတယ်
မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုလုပ်ငန်းတွေနောက်လူခွင့်ရေးအခြေအနေတိုးတက်ကောင်းမွန်အောင်ဆောင်ရွက်ရမယ့်ကိစ္စတွေနဲ့မြန်မာနိုင်ငံပေါ်မှာပြည်ထောင်နိုင်ငံကပေးနေတဲ့လူသားချင်းစာနာမှုအကူအညီကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းပြည်ထောင်လွှတ်တော်အမတ်တွေကဆွေးနွေးခဲ့ကြတယ်လို့မတ်မေရီလာကပြောပြပါဗျာ။
သူတို့ကတော့ပြောတာကမြန်မာနိုင်ငံကပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ကသူတို့ကဒီအခုလာမဲ့နောက်တစ်ပတ်လောက်ဆိုလို့ရှိရင်ဒီကဗြိတိန်မှာရှိတဲ့မနိုင်ငံရေးရာဆိုင်ရာနိုင်ငံသားရေးဝန်ကြီးအဲ့ဒီတယောက်ကသူကဗမာပြည်ကိုဒီကဒီတချို့ရင်းနှီးနှုတ်နိုင်တဲ့သူတွေနဲ့တွားလည်ဖို့ရှိတယ်ဆိုတော့အဲ့ဒီမှာလည်းသူတို့တွေကတွားလည်တဲ့အခါမှာလည်းဒီမနိုင်ငံအတွက်ဟိုရင်းနှီးနှုတ်နိုင်မှုတွေကိုသူတို့ဟိုလေးထားပြီးတော့လုံးမှာဖြစ်တယ်လို့ဒီလူခွင့်ရေးကိစ္စရနေလဲထည့်သွင်းဆွေးနွေးမယ်လို့ပြောပါတယ်ရှင့်
ပြည်ထောင်နိုင်ငံအခြေဆိုင်မြမရေးလှုပ်ရှားမှုအဖွဲ့ဘာမကံပေ UK ကလှုပ်ရှားမှုတာဝန်ခံတအူဖြစ်တဲ့မတ်မေရီလပြောပြသွားတာပါမြမနိုင်ငံရဲ့လူခွင့်ရေးဆိုင်ရာကိစ္စတွေအပေါ်မှာအခုလိုပြည်ထောင်အမတ်တွေမေးမြန်းဆွေးနွေးခဲ့ကြတဲ့ဆိုပေမဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းတန်ဂါရိုရီနဲ့ပြည်သူအများအပြားထိခိုက်ဒဏ်ရာတွေရခဲ့ကြတဲ့မုံရွာလက်ပရောင်းတောင်ချင်းဒီစီမံကိန်းအကြမ်းဖက်နှိမ်နှင်းမှုတွေနဲ့ဖမ်းဆီးမှုတွေရှိခဲ့တဲ့အပေါ်မှာတော့သူတို့ကထည့်သွင်းပြောသွားခဲ့ခြင်းမရှိပါဘူး။ဒီမြန်မာနိုင်ငံကိုပေးနေတဲ့ပြည်ထောင်နိုင်ငံရဲ့လူသားချင်းစာနာမှုအကူအညီအထောက်ပံ့တွေဟာမြန်မာနိုင်ငံရဲ့အကျပ်အထည်တွေကိုကူညီဖြည့်ရှင်းရာရောက်စေဖို့နဲ့ပြည်ထောင်စီးပွားရေးကိုယ်စားလှယ်အဖွဲ့တချို့မကြခင်မြန်မာနိုင်ငံကိုသွားတဲ့အခါမှာလည်းဒီလူခွင့်ရေးကိစ္စတွေကိုလှည့်လူရှုမထားပဲလူခွင့်ရေးအခြေအနေတိုးတက်ကောင်းမွန်အောင်လုပ်ဖို့မြန်မာဆိုရကိုအလေးပေးတိုက်တွန်းမှုတွေလုပ်တဲ့အကြောင်းတွေကိုလွှတ်တော်မတ်တွေကဒီပြည်ထောင်ဆိုရကိုအဓိကတိုက်တွန်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ပြည်ထောင်ဆိုရအနေနဲ့မြန်မာနိုင်ငံပေါ်မှာဖိအားပေးမှုတွေညှော်နယ်လာချိန်မှာအခုလိုမျိုးလွှတ်တော်အမတ်တွေရဲ့တိုက်တွန်းပြောဆိုမှုတွေဟာမြန်မာရေးအတွက်အားတက်စရာဖြစ်တယ်လို့လည်းမတ်မေရီလာကပြောဆိုခဲ့ပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီတစ်ခါလက်ဘရောင်းတောင်နောက်ဆက်တွဲဖြစ်ပျက်တွေကိုလည်းပြောပြပေးခြင်းပါတယ်။လက်ဘရောင်းတောင်တပိတ်စခန်းဖြိုခွဲရမှာမိလောင်ထံရရခဲ့တဲ့တန်ဃာတော်တွေရဲ့အခြေအနေမှန်တွေကိုသိနိုင်ဖို့ပြည်ပကဆရာဝန်တချို့ကိုကန့်လန့်ထားပြီးအခြေအနေစိုးနေတဲ့တန်ဃာတော်တွေအတွေ့လိုအပ်ရင်နိုင်ငံသားမှာစေကုသမှုခံယူနိုင်မှုစီစဉ်သွားမှာဖြစ်တဲ့အကြောင်းအကူအညီပေးနေတဲ့မန္တလေးမြို့ကလူမှုရေးအဖွဲ့တွေကပြောကြပါဗျ။မအေးမာကပြောပြပေးပါအောင်ရှင်
။လက်ဘရောင်းတောင်တပိတ်စခန်းကမိလောင်ထံရရရှိနေတဲ့တန်ဃာတော်တွေဟာမန္တလေးမြို့ကစေယုံကြီးမှာကုသခံနေရဆဲဖြစ်ပါတယ်။တချို့တန်ဃာတွေကိုစေယုံကဆင်းခွင့်ပေးလိုက်ပြီမဲ့အ ਨੇ ဆုံးတန်ဃာ၈ပါးရဲ့အခြေအနေကစိုးရိမ်စရာမှရှိနေတဲ့အတွက်ယောဂအခြေအနေမှန်ကိုသိနိုင်ဖို့နိုင်ငံသားကဆရာဝန်တွေကိုခေါ်ယူဖို့အတွက်စီစဉ်ရတာဖြစ်ကြောင်းပရဟိတလုပ်ငန်းတွေလှုပ်ဆောင်နေတဲ့ဘဝလင်းဆရာတော်ဥဥတ္တမတာရကမိန့်ပါတယ
်ဆော့တော်နေတော့မရှိသေးတယ်မနက်ပြန်တော့ဟိုထိုင်းကဆရာဝန်တယောက်ရောက်ဖို့ရှိတယ်လို့ပြောတယ်တခြားတော့ထိုင်းဝမ်ကလည်းအဲ့လာပြီးတော့ဝါလုပ်ပေးဖို့ဆက်သွယ်ထားရည်အဲ့ဒါတော့မတိကြသေးဘူးနိုင်ငံသားဆရာဝန်တွေတကယ်လို့လာကြည့်ပြီးတော့အဲ့လိုမျိုးဆုံးဖြတ်ရော်ဒီဟွာပေါ့နော်ကိုယ့်ပြည်ဆရာဝန်တွေကိုမယုံတာတော့မဟုတ်ဘူးဒီလိုမျိုးကိစ္စနဲ့ဖြစ်တာတော့မဟုတ်လို့လေဆရာနဲ့ပတ်သက်တဲ့ကိစ္စဖြစ်သွားတာဖြစ်တာမဟုတ်လို့အားကြောင့်မဟုတ်လို့အဲ့နိုင်ငံဆရာဝန်တွေကနေမှလာကြည့်ပြီးတော့အမှန်မှန်ကန်ကန်ဆုံးဖြတ်ပေးတာမျိုးလိုချင်လို့သူတို့ကိုနည်းနည်းကြည့်ခိုင်းနေတာမနေ့ကဦးစင်းကတော့စေယုံအောင်ကြီးနဲ့ကျမကြီးဒေါက်တာဝင်းလိုင်းနဲ့ပါတယ်အဲ့ဒီလိုမနေ့ကတန်ခါးရှင်ရတဲ့ကိစ္စကိုတက်ပြီးတော့ပါညိတဲ့ခါကျတော့သူတို့ကပြောတာကတော့ဒီမှာနိုင်ပါတယ်တဲ့သူတို့ကဒီစာတွေပေါ့နော်ရက်နည်းနည်းစောင့်ပေးပါပေါ့စေဝါလည်းပြည့်စုံတယ်ပေါ့
တဘာဝပတ်ဝန်းကျင်ထိမ့်သိရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့မန္တလေးမြို့ကစိမ့်အောင်စုအဖွဲ့ကြီးရဲ့ဥက္ကဋ္ဌကိုတင်တစ်ကတော့တန်ခါးတော်တွေကိုတွားရောက်ကြည့်ရှုတဲ့အခါမှာတက်တာမှုတွေမရှိသေးဘူးလို့ဆိုပါတယ
်ဒီပို့တက်ပြီးတာပေါင်းပြီးတာပိတ်ဆီစာတွေကျွန်တော်တို့တွားပြီးတော့လှူခဲ့ပါတယ်သူရတဲ့အခါမှာအနာတွေကတော့ဟိုထူးထူးခြားခြားတက်တာတယ်လို့မဆိုနိုင်သေးဘူးပေါ့ဗျာအနာတွေကတော်တော်ရင်းနေတဲ့အနေအထားမျိုးရှိတယ်အဲ့တော့ကျွန်တော်တို့စိုးရိမ်တာကတော့ဒီအနာနဲ့ဆေးနဲ့တည့်ရလားပေါ့ဗျာဒီဓာတုပိဒါပစ္စည်းတစ်ခုအစိတ်တည့်နေတယ်ဆိုတဲ့သဘောရှိတဲ့အခါကျတော့ကျွန်တော်တို့ပထမဆုံးအနာသိအောင်ကိုသိကြတဲ့ဒီဓာခွဲဆန်းသမှုတွေလည်းလုပ်ဖို့လိုမယ်လို့ကျွန်တော်တို့မြင်တယ်ပေါ့ဗျာ
တန်ဃာ၈ပါးခန့်ဟာမိလောင်တန်ရာတွေနဲ့အစိုးရဆုံးဖြစ်နေပြီးဒီတန်ဃာတွေအတွက်လိုအပ်မယ်ဆိုရင်နိုင်ငံသားကိုပို့ပြီးတော့ကုသဖို့တဲ့စီစဉ်သွားမှာဖြစ်ကြောင်းဘဝလင်းဆရာတော်ကမိန့်ပါတယ်
။သူ့ဝါတန်ဃာကဥစဉ်ခုနှစ်ပါး၈ပါးလောက်တော့ရှိတယ်။မနေ့က32ပါးထဲမှာဟိုတချို့၄၅၆ပါးလောက်ကတော့သူ့ကိုစိတ်ရုံကတောင်းယူလို့သာသင်လေရလေဥစဉ်တော့တိတ်တော့စိတ်မချဘူး။ဒီအမြအနာရပြန်မွားလာမှာဆိုရင်ရတယ်တချို့ကလေဟိုနည်းနည်းများတယ်တချို့ကဟိုတိတိလေးတွေမဟုတ်ဘူးအဲ့လိုမျိုးမျက်နာလေးတွေဟာပခုံးလေးတို့အဲ့လိုမျိုးတွေလောင်တာအဲအဲ့ဒါတွေကိုသူတို့ရှင်းတိုင်းတာဆိုတော့ဒါသူတို့ကတော့စိတ်ချရပါတယ်လို့ပြောတာပေါ့အဲဥစဉ်တော့ဥစဉ်တော့ဆေးဝါးပိုင်းဆိုင်ရာဘာမှနားလည်မဟုတ်ဘူးလေ အဲ့လည်းမဟုတ်ဆောင်နေရနေမှာမမကငါဆုံးချက်လို့သွားကုဖို့လိုအပ်တယ်လို့ပြောရင်ဒီတော့တော့ဖြစ်အောင်ကုပေးမှာ
လူနာရှင်တွေကတော့တန်ဃာတော်တွေရဲ့အခြေအနေတွေကိုစိုးရိမ်နေတဲ့အတွက်နိုင်ငံသားကိုပို့ပြီးတော့ကုသဖို့အတွက်ဆန္ဒရှိနေကြတယ်လို့လည်းဆိုပါတယ်
။အဲလူနာရှင်ရဲ့ဆန္ဒတချို့ရဲ့ဆန္ဒကြတော့လေသူတို့ကလူနာရဲ့အမိသားကြည့်ပြီးတော့သူတို့ကျောင်းမှာမတူတတ်တာတူတတ်တာတက်လိကူရာလေစိုးရိမ်တာပေါ့စိုးရိမ်နေတာယောဂတချို့လောင်တာတအားများတာကိုစိုးရိမ်နေတာကြတော့အဲသူတို့ဘလောက်ပဲတိုင်းသွားတယ်ပြောပြောသူတို့စိတ်ထဲမှာတော့ကိုပုလူနာကိုစိုးရိမ်နေတဲ့ခါကျသူတို့ထွက်ချင်ကြအပြင်ကိုသွားပြုတ်ချင်တာပေါ့
မန္တလေးမြို့ကပရဟိတအဖွဲ့နဲ့မန္တလေးဆေးရုံအုပ်တို့တွဲဆောင်ပြီးတဲ့နောက်မှာတော့လူနာရှင်တွေရဲ့ဆန္ဒသာဖြစ်ကြောင်းနိုင်ငံသားကိုထွက်ပြီးကုသနိုင်ဖို့ဆိုတာကတော့တာဝန်ရှိတဲ့ဌာနတွေနဲ့သာသက်ဆိုင်ကြောင်းကိုသာပြောဆိုခဲ့တယ်ဆိုပြီးဘဝအလင်းစရာတော်ကတော့မိန့်ပါတယ်လက်ရှိမှာတော့ဝေဒနာခံစားနေရတဲ့တန်ဃာတော်တွေအတွက်ပရဟိတလှုပ်ဆောင်နေသူအားလုံးကအကောင်းဆုံးလှုပ်ဆောင်သွားဖို့အတွက်စီစဉ်ဆောင်ရွက်နေကြောင်းတွေကိုလည်းလူမှုရေးလှုပ်ဆောင်နေသူတွေကပြောပါတယ်ရှင်
ဗီယိုမြန်မာပိုင်းစီစဉ်ရဲ့ခြားသာပရင်းနေ့မနက်ပိုင်းစီစဉ်လေးကိုနားဆင်နေကြရတာပါရှင်။ကျမတို့ဗီယိုမြန်မာပိုင်းစီစဉ်ရဲ့ရေဒီယိုထုတ်လင်းချက်တွေ TV ထုတ်လင်းမှုတွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရဆိုရင်တော့အီးမေးလ်နဲ့ပေးပို့လို့လည်းရပါတယ်။ကျမတို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနဲ့ဆက်သွယ်လို့ရဆိုရင်တော့ဖုန်းနံပါတ်က1-239-382-999လေးဖြစ်ပါတယ်။ VOA ကိုစားရက်ကတဆင့်ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ခမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်။အခုတော့ဒီလာမယ့်စနေနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာဘာတွေဆွေးနွေးကြဖို့ရှိသလဲဆိုတာကိုလည်းနားဆင်ကြပါအောင်ရှင
်။မြန်မာနိုင်ငံမှာအပြောင်းအလဲနဲ့အတူလူလတ်မှုအချို့ရှိလာချိန်မှာပြည်သူလူထုဘက်ကလည်းသူတို့ရဲ့မကျေနပ်ချက်သူတို့ရဲ့နှင်နာချက်တွေကိုစုဝေးဖော်ထုတ်တဲ့ကန့်ကွက်ဆန္ဒပြမှုအချို့မြင်လာတွေ့လာရပါတယ်။ဒီလိုမျိုးလူလူလှုပ်ရှားမှုတွေဆန္ဒဖော်ထုတ်မှုတွေဟာလက်ရှိသွားနေတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေပေါ်မှာဘလို့တက်ရောက်နိုင်ပါသလဲ။အနောက်ရှက်ဖြစ်တယ်လို့မြင်ပါသလား။ဒါမှမဟုတ်ဒီလုပ်ငန်းစဉ်တွေအားကောင်းမှုတွန်းအားဖြစ်စေတယ်လို့ယူဆပါသလား။သရရှင်တွေရဲ့အမြင်သိလို့ပါတယ်။လာမယ့်စနေညပိုင်းတည်းလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့သရရှင်တွေမြင်းမြန်လို့ရတဲ့သရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကြိုတင်ပြီးတော့ဖုန်းနံပါတ်တွေပြဖို့ထားလို့ရပါတယ်။ဒါမှမဟုတ်စာနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ကြိုပြီးတော့ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-39-382-999လေးဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမြင်းမြန်လို့ရတဲ့သရရှင်တွေကိုကြိုဆိုပါရစေ။
ဟုတ်ကဲ့ပါရှင်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်ချင်ပါတယ်။ကျမတို့ရဲ့တယ်လီဖုန်းနံပါတ်က1-239-382-999လေးဖြစ်ပါတယ်။အီးမေးလ်ကနေတဆင့်လဲဒီဆွေးနွေးလိုတဲ့အကြောင်းအရာတွေကိုပေးပို့လို့ရပါတယ်။ကျမတို့ VOE ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOE American အတန်ရဲ့ကြာသာပတင်းနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်ပြီးအတန်လွှင့်ပေးနေပါတယ်ရှင်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့လက်ဘရောင်းတောင်ရေးခင်းနဲ့ပတ်သက်ပြီးမြမအရေးကျွမ်းကျင်သူလူမှုပေဒပညာရှင်ပါမောက်ခဂျွန်ဒဲနဲ့ဥကျော်ဆန်သာဆွေးနွေးထားတာကိုလည်းနားဆင်ကြရအောင်ပါ။မကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာဖြစ်ပါတယ်။ဒါပြင်ဒီအိန္ဒိယနဲ့တရုတ်တို့အကြားနယ်နိမိတ်ပြဿနာတွေနဲ့ပတ်သက်ပြီးအပြန်အလှန်ဆွေးနွေးမှုတွေလှုပ်ဆောင်နေကြရတဲ့သတင်းကိုလည်းတင်ဆက်ပေးပါဦးမယ်။ဒီသတင်းတွေအပြင်ပတ်စဉ်တင်ဆက်နေကြအီဒီယန်အမေရိကန်အီဒီယန်အသုံးနှုန်းအင်္ဂလိပ်သင်ကန်းစာတွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။စောင့်မျှော်နားဆင်ကြပါအောင်လို့ပြောပါရစေရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၅နာရီခွဲကနေ9နာရီအထိလိုင်းလိုမီတာ24 32 40နဲ့လိုင်းလမ်းမီတာ190တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီခွဲအထိလိုင်းတို16 19နဲ့24မီတာတွေမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25 32အပြင်လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကို9နာရီအစီအစဉ်ပြည်ပြည်ချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းရဲ့အစီအစဉ်လေးနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို www.voanews.com/burmese မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA American တန်ငါ2012ခုနှစ်ဒီဇင်ဘာလ6ရက်ကြာသပတေးနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24 32 40တို့ကနေထုတ်လွှင့်ပေးနေပါပြီ။အခုဒုတိယပိုင်းမှာတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ကဏ္ဍဖြစ်တဲ့မြမအရေးသုံးသက်ချက်အစီအစဉ်မှာဆိုရင
် I think we see a similar sort of process here in the United States under
လေဘရောင်ရေးခင်းတဲ့ပတ်သက်ပြီးလူမှုဗေဒပညာရှင်ပါမောက်ခကျွန်ဒဲလ်နဲ့ဆွေးနွေးထားတာကိုမကြခင်မှာနားဆင်ကြရပါမှာရှင်။ဒုတိယပိုင်းနိုင်ငံတကာသတင်းတွေကိုလည်းကြီးညာပေးဦးမှာပါ။အခုတော့မြန်မာအစိုးရအတွင်းခြားခြားမှုတွေနဲ့ပတ်သက်ပြီးသုံးသပ်ထားတဲ့သတင်းတစ်ပုဒ်ကိုလည်းတင်ပြပေးချင်ပါသေးတယ်။မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးလုပ်ငန်းတွေနဲ့အတူအကျင့်ပြည့်ခြားခြားမှုတွေကိုတိုက်ဖြတ်မယ်လို့အစိုးရကကြေပြူထားပြီးမယ်ထင်းသလောက်တိုးတက်မှုတွေမရရှိသေးဘူးလို့ကမ္ဘာတဝန်းအဂရိလိုက်စားမှုအခြေအနေတွေကိုမှတ်တမ်းတင်နေတဲ့ Transparency International အဖွဲ့ကပြောလိုက်ပါတယ်။ကမ္ဘာတဝန်းနိုင်ငံတွေအနေနဲ့မြန်မာနိုင်ငံဟာအနိုင်ကျဆုံးတိုင်းပြည်တွေအနေနဲ့တနိုင်ငံဖြစ်နေတဲ့အကြောင်းနောက်ဆုံးအစီရင်ခံစာမှာဖော်ပြခဲ့တာပါ။မြန်မာနိုင်ငံရဲ့အဂရိလိုက်စားမှုအခြေအနေတွေဘယ်ကနေမြင့်ဖျားခံလာတာလဲဆိုတာကိုတော့ကိုအောင်လွင်ဦးကတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံဟာမကြသေးခင်နှစ်တွေကစလို့အပြောင်းလဲတွေလှုပ်ဆောင်လာနေတယ်ဆိုရင်လည်းအစိုးရကကြေပြေးထားတဲ့အတိုင်းအကျင့်ပြည့်ချက်ဆမှုတက်ဖြည့်အစီအစဉ်တွေမှာတော့ထင်သလောက်အောင်မြင်မှုမရှိသေးဘူးလို့နိုင်ငံတကာအဂရိလိုက်စားမှုတက်ဖြည့်အဖွဲ့ကပြောလိုက်တာဖြစ်ပါတယ်။ဂျာမနီနိုင်ငံဘာလင်ခြေဆိုင် Transparency International အဖွဲ့ရဲ့2012ခုနှစ်အတွင်းကမ္ဘာနှံ့အဂရိလိုက်စားမှုအခြေအနေအစီရင်ခံစာဗိုလ်ထုတ်ရေးကထုတ်ပြန်ကြေညာတော့မြန်မာနိုင်ငံဟာနောက်ဆုံးကနေရည်မယ်ဆိုရင်နံပါတ်5နေရာမှာရှိနေတာပါ။ဒါကလည်းအဓိကအဖြစ်ပြင်ပြောင်းလဲမှုအစီအစဉ်တွေတက်တန်းနုနယ်သေးတယ်လို့လက်တွေ့အကောင့်ထဲပေါ်ဆောင်တာတွေကလည်းအားနည်းနေတာကြောင့်လို့Transparency International ပွဲရဲ့ဥက္ကဋ္ဌ UK Labor ကပြောပါတယ
် Well first of all I think that in any country you need to have political will at the top
ပထမဆုံးအနေနဲ့ကတော့မြန်မာနိုင်ငံဟာအောက်ဆုံးအဆင့်မှာပဲရှိနေပါတယ်ဒါဟာလေမြန်မာနိုင်ငံဟာကမ္ဘာကိုလမ်းဖွင့်ပေးလိုက်ပါပြီဆိုတဲ့အခင်းကြီးမျိုးကမကြသေးခင်ကမှဖြစ်လာတဲ့အတွက်ကြောင့်ပါဒါကြောင့်လေဂရိတွေပေးထားတဲ့အတိုင်းလက်တွေအကောင့်ထဲဖော်တာမျိုးကိုမြင်ရဖို့လည်းလိုပါတယ်
မြန်မာဆွေရဲ့ကြီးကဲဖြစ်သမရဦးသိန်းစိန်ပြီးခဲ့တဲ့နှစ်ကစပြီးတာဝန်ယူချိန်မှာပဲအချင်းပြည့်ခြားစားမှုတွေတိုက်ဖြစ်ဖို့တန်ရှင်းတဲ့ဆွေရတရဖြစ်လာစေဖို့ကြေညာခဲ့တာပါ။ဒါပေမဲ့လည်းအရင်စစ်ဆွေရအဆက်ဆက်လက်ထက်ကအာဏာပိုင်တွေနဲ့နှီးဆက်သူအခွင့်တူးကံလက်ဝေကံစီးပွားရေးသမားတွေရဲ့လွှမ်းမိုးမှုတွေဟာအခုချိန်ထိရှိနေစေမို့လက်တွေမှာအဂရိလိုက်စားမှုတိုက်ဖြတ်ရေးဟာထင်သလောက်ခရီးမပေါက်နိုင်ပဲဖြစ်နေရတာလို့ Transparency International အဖွဲ့ရဲ့ဥက္ကဋ္ဌလဘောကပြောပါတယ်။
So I think that to the extent that the government in power tolerates those cronies around them
အစိုးရကသူတို့နားမှာရှိနေတဲ့လက်ဝေကံစီးပွားရေးသမားတွေကိုလက်ခံထားတယ်ဆိုရင်တော့ဒါဟာအစိုးရကသူလုပ်ရမယ့်အလုပ်ကိုမလုပ်ဖဲနေတာလို့ပြောရမှာပါအဂရိလိုက်စားမှုပြဿနာကိုဖြေရှင်းဖို့အစိုးရအနေနဲ့လက်ဝေကံတွေကိုတကားပိတ်နှင်ထုတ်ပြီးတန့်ရှင်းတဲ့အစိုးရတရအဖြစ်နဲ့လုပ်ရမယ့်တာဝန်တွေကိုဆက်လုပ်ရမှာဖြစ်ပါတယ်ရှင်
Transparency International ဖွဲ့ရဲ့အစီရင်ခံစာထဲမှာတော့မြန်မာနိုင်ငံပြီးရင်ဆူဒန်၊အာဖဂန်နစ္စတန်၊မြောက်ကိုရီးယားနဲ့ဆိုမာလီယာနိုင်ငံ၄နိုင်ငံသာရှိပြီးဒါဆိုရင်အရှေ့တောင်အရှေ့ဒေသနိုင်ငံတွေထဲမှာတော့မြန်မာနိုင်ငံဟာအောက်ရီလိုက်စားမှုအဆိုးအဆုံးတန်းပြဖြစ်နေလဲရှိနေတာပါမြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းလဲတွေနဲ့အတူပြည်ရင်းပြည်ပကအတိုက်ခံအင်အားစုတွေကိုလက်တွဲလှုပ်ဆောင်မှုဖိတ်ကြားခဲ့ပြီးနောက်မြန်မာနိုင်ငံကိုမချသေးရင်ကမှခိတ္တသွားရောက်ခဲ့တဲ့မြန်မာရေးလှုပ်ရှားသူမခင်အောင်မှာကတော့အချင်းပြတ်ချစားမှုတွေယွန်နေသွားတဲ့အရေးအယောင်မျိုးမတွေ့ရသေးဘူးလို့ပြောပါတယ
်ပြောမယ်ဆိုလို့ရှိရင်အာဂရိလိုက်စားမှုဖြစ်တယ်ဆိုတာကလည်းရှိခဲ့တဲ့အခြေအနေတစ်လျှောက်လုံးမှာရှင်းရှင်းပြောရင်ရက်တည်ရင်းနဲ့ပဲအခြေခံပြီးတော့ဖြစ်သွားကြရင်းနဲ့ကြာတဲ့ခါကျတော့အယိုးဆွဲတဲ့ယဉ်ကျေးမှုတရားလို့ဖြစ်သွားတာဟုတ်ကျွန်တော်တို့နိုင်ငံမှာဒါပေမဲ့အဲ့ဒါကြီးကိုပြန်ပြင်မယ်ဆိုလို့ရှိရင်တော့အာသမရမိန်ကွန်တစ်ခုနဲ့မလုံလောက်တာတော့သေချာသွားပြီဘာဖြစ်လို့လဲဆိုတော့လောလောဆယ်မှာကကျွန်မမျက်နှာပိုတော်ဆိုးနေတဲ့နေရာတွေအများကြီးဖြစ်နေတယ်ဆိုတော့ဒီအာဂရိလိုက်စားမှုကနိုင်ငံတိုင်းမှာရှိတယ်လို့ပြောပေမဲ့လို့အာဂရိလိုက်စားမှုကိုတရားဥပဒေစိုးမိုးမှုနဲ့ဟာမှန်ကန်တဲ့တရားဥပဒေတွေနဲ့ဘယ်လိုထိန်းချောင်းပြီးတော့မှပြုပြင်တက်မှတ်ပြီးတော့မှတကယ်ပဲခုနကတုန်းကဟိုရင်ကျေးမှုတရားလို့ဖြစ်လာတဲ့စိတ်ဓာတ်ပိုင်းဆိုင်ရာကိုပါဘယ်လိုပြင်မလဲဆိုတာဟာကျွန်တော်ရဲ့ဒီအသွင်ဒီအခုလို့ပြုပြင်ပြောင်းလဲရေးလုပ်မယ်ဆိုလို့ရှိရင်အစိုးရဦးစားပေးလုပ်တဲ့နေကဏ္ဍထုတ်လို့ကျွန်မမြင်တယ်ဒါပေမဲ့အဲ့လောက်ထိအာတေးသေးချာချာ effort လုပ်ပြီးတော့တေးချာကိုအားစိုက်ပြီးတော့မှအစိုးရဘက်ကစူးစမ်းနေတာကျွန်မမတွေ့ရသေးဘူးနောက်တစ်ခုလုံးကအဲ့လိုမျိုးကြည့်မယ်ဆိုရင်တော့မှအစိုးရတရက်လုံးရဲ့အာဒီပြုပြင်ပြောင်းလဲရေးပုံမှာဘယ်လောက်ထိ commit ဖြစ်လဲသူတို့ဘက်ကဘယ်လောက်ပဲဘယ်လောက်ကိုယုံယုံကြည်ကြည်စွတ်စွတ်နဲ့နဲ့ဒီအပေါ်မှာသဘောတူဆန္ဒရှိရလဲဆိုတာစဉ်းစားကြအောင်ဖြစ်တယ်လို့ကျွန်မမြင
် Transparency International ရဲ့စမ်းစစ်ချက်မှာတော့မြန်မာနိုင်ငံကို15မှတ်ပေးထားပြီးနိုင်ငံပေါင်း186နိုင်ငံနဲ့အဆင့်192နေရာမှာရှိနေတယ်လို့သတ်မှတ်ထားတာပါ။အဂရိလိုက်စားမှုအကင်းရှင်းဆုံးနိုင်ငံတွေအဖြစ်နဲ့ကတော့ဒိန်းမတ်၊ဖင်လန်၊နယူးဇီလန်နိုင်ငံတို့ကအမှတ်90စီနဲ့ထိပ်ဆုံးနေရာတွေမှာရှိနေကြပါတယ်။ Transparency International အဖွဲ့ကတော့ကမ္ဘာနဲ့အဝမ်းလက်ပေးလက်ယူကျင့်ပျက်ချဆမှုတွေရှိနေတာဟာလူအတိုင်းဝိုင်းတွေအန်ဒီရတရဖြစ်တာကြောင့်သက်ဆိုင်ရာအစိုးရတွေအနေနဲ့မူဝါဒတွေချမှတ်တဲ့အခါမှာအလေးနဲ့ထားစဉ်းစားသွားဖို့လိုတယ်လို့လည်းတိုက်တွန်းထားတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဆိုင်ရာသတင်းတွေကတော့ဒီလောက်ပါပဲရှင်အခုတော့နိုင်ငံတကာသတင်းတွေဘက်ကိုဆက်ကြရအောင်ပါအိန္ဒိယနဲ့တရုတ်အကြားနှစ်ကာလအတောကြာဖြစ်နေတဲ့နှစ်နိုင်ငံနယ်နိမိတ်အငင်းပွားမှုပြဿနာပါဝင်ဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်မှုတွေနဲ့တခြားနှစ်နိုင်ငံကြားကိစ္စတွေကိုဆွေးနွေးဖို့အတွက်အိန္ဒိယနိုင်ငံရဲ့အမျိုးသားလုံခြုံရေးအကြံပေးရာရှိ Shiv Shankar Minha ဟာဘေကျင်းမြို့မှာတရုတ်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ဆောင်နေပါတယ်။ဒီအကြောင်း VOA သတင်းတောက် Shamnon Benson ဘေကျင်းမြို့တော်ကနေသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါအိန္ဒိယမျိုးသားလုံခြုံရေးအကြံပေးအရာရှိ Shiv Shankar Menon ဟာတရုတ်ဝန်ကြီးချုပ်ဝန်ကြားပေါင်းအပါအဝင်တရုတ်မျိုးသားလုံခြုံရေးအကြံပေးအရာရှိဒိုင်ပင်ကောင်နိုင်ငံသားရေးဝန်ကြီးရန်ကြီးချီနဲ့တရုတ်မျိုးသားပြည်သူ့ကွန်ဂရက်ရဲ့ဥက္ကဋ္ဌဝူပန်ကောင်တို့နဲ့တွေ့ဆုံခဲ့တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဟုံးလီကပြောပါတယ
်是的印度国家安全顾问梅农先生近日访问了中国
ကမ္ဘာကဖွံ့ဖြိုးတိုးတက်မှုအားကောင်းဆုံးနိုင်ငံတွေဖြစ်တာနဲ့အမျှတရုတ်နဲ့အိန္ဒိယနိုင်ငံတို့ဟာဖွံ့ဖြိုးတိုးတက်မှုအတွက်အခွင့်အလမ်းတွေနဲ့တွဲကြုံနေရသလိုစိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေရတယ်ဆိုတာကိုနှစ်နိုင်ငံစလုံးကသဘောတူညီထားတယ်လို့ဟုံးလီကပြောသွားတာဖြစ်ပါတယ်။အိန္ဒိယနဲ့တရုတ်ကြားအဓိကဆွေးနွေးပြောပြခဲ့တာကတော့နှစ်နိုင်ငံနဲ့နိမိတ်သတ်မှတ်မှုနဲ့ပတ်သက်ပြီးတော့အငြင်းပွားနေတဲ့ကိစ္စဖြစ်ပါတယ်။ပထမအကြိမ်ဆွေးနွေးပြီးကြတဲ့ကနှစ်နိုင်ငံကြားမှာတိုးတက်မှုတစ်စုံတရာမရှိခဲ့ဘူးလို့အကဲခတ်တွေကပြောပါတယ်။2005သဘောတူညီချက်အရဖြစ်လာခဲ့တဲ့အဲ့ဒီပထမအကြိမ်ဆွေးနွေးမှုကနယ်နိမိတ်အပြီးသတ်မှတ်တဲ့နေရာမှာစီးမျဉ်းတွေချမှတ်ဖို့ဖြစ်ပါတယ်။ဒုတိယအဆင့်ဆွေးနွေးမှုအတွင်းမှာတော့နယ်စပ်မြင့်သဘောတူညီချက်ရဖို့အတွက်လုပ်ငန်းစဉ်တွေချမှတ်ဖို့တန်တမာတွေကရည်ရွယ်ခဲ့တာဖြစ်ပါတယ်။အိန္ဒိယနဲ့တိဘက်ဒေသကြားမိုင်းထောင်နဲ့ချီထိဆက်နေတဲ့နယ်စပ်တစ်လျှောက်ဟာနိုင်ငံနယ်စပ်အငင်းပွားမှုတွေမှာပါဝင်ပတ်သက်နေတာဖြစ်ပါတယ်။တောင်တရုတ်ပင်လယ်အတွင်းရေနံနဲ့သဘာဝတန်ငွေစတဲ့တယန်ဇာတအရင်းမြစ်ပေါ်ကျွားတဲ့နယ်မြေတွေနဲ့ပတ်သက်ပြီးတင်းမာမှုတွေတိုးလာနေတဲ့ကြားမှာပဲရှစ်ဖြက်ကမေနွန်းဟာအခုလိုတရုတ်နိုင်ငံကိုလာရောက်ခဲ့တာဖြစ်ပါတယ်။အဲ့ဒီတောင်တရုတ်ပင်လယ်အတွင်းနယ်မြေပိုင်ဆိုင်တယ်လို့ပြောတဲ့အထက်မှာအိန္ဒိယနိုင်ငံမပါဝင်ပေမဲ့အိန္ဒိယနိုင်ငံကတော့အဲ့ဒီဒေသမှာသူတို့ရဲ့ပင်လယ်ရေချောင်းသွာလာမှုနဲ့စီးပွားရေးဆိုင်ရာအကျိုးမြတ်တွေနဲ့ပတ်သက်ပြီးတော့ကာကွယ်သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်။အိန္ဒိယနိုင်ငံရဲ့ရေနံနဲ့သဘာဝတန်ငွေကော်ပိုရေးရှင်းတွေဟာဗီယက်နမ်ကမ်းလွန်မှာရှိတဲ့ရေနံတွင်းတွေမှာအကျိုးစီးပွားလုပ်ကိုင်နေတာတွေရှိနေပါတယ်။တရုတ်နိုင်ငံအနေနဲ့တောင်တရုတ်ပင်လယ်တွင်းကရေနံနဲ့သဘာဝတန်ငွေထွက်ရှိတဲ့နေရာတွေကိုသူတို့ပိုင်ဆိုင်တယ်လို့ပြောနေပေမဲ့လည်းမြို့သားရေးပြင်းထန်တဲ့စိတ်ဓာတ်ကတော့တိုင်းပြည်ရဲ့နိုင်ငံသားရေးမူဝါဒကိုလုံးဝအဆုံးဖြတ်ပေးသွားမှာမဟုတ်ဘူးလို့လည်းရန်မင်းတက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးဌာနပါမောက္ခရှီရင်ဟောင်းကပြောပါတယ
်။ Peaceman on both sides.are prudent and responsible. And they know that the Indian and China have rivalry suspicions.
The Peselon ga tai mi gao song ni ya let twi kaisa ya twi ma amyo myin shi bi taw win ti ja ba de. India ne tiyo ha ta nai ngan ne ta nai ngan pyan bet twi phit bi. Ta phet ne ta phet tan daya shi de so ra tu ro ti ba de. Da ba me ta phet ne ta phet pri pakha ri phit la de a thi a shein myin tet la bo ga ro a taw le ko khet khae lai ma phit ba de.
အိန္ဒိယနဲ့တရုတ်နိုင်ငံတို့ကြားနယ်နိမိတ်သတ်မှတ်မှုနဲ့ပတ်သက်ပြီးဆွေးနွေးမှုတွေကို2003ခုနှစ်ကစတင်လာခဲ့တာဖြစ်ပါတယ်။နိုင်ငံကြားမှာအခုအချိန်ထိ15ချိန်ဆွေးနွေးခဲ့ပြီးဖြစ်ပြီးအဲ့ဒီဆွေးနွေးပွဲတိုင်းမှာဒိုင်ပင်ကောင်ဟာတရုတ်နိုင်ငံရဲ့အထူးကိုယ်စားလှယ်အဖြစ်တက်ရောက်ခဲ့တာဖြစ်ပါတယ်။မစ္စတာဒိုင်ပင်ကောင်ဟာလာမယ့်မတ်လမှာအနားယူရမှာဖြစ်ပြီးအဲ့ဒီနေရာမှာအဖွဲ့ဝင်အသစ်9ယောက်နဲ့အစားထိုးခဲ့ပါတယ်။ဒါပေမဲ့အိန္ဒိယအမျိုးသားလုံခြုံရေးအကြံပေးအရာရှိမစ္စတာမေနွန်ဟာတရုတ်ကွန်မြူနစ်ပါတီကအသက်ခံအပ်လိုက်တဲ့အဖွဲ့ဝင်တစ်တည်နဲ့တော့တွဲဆုံနိုင်ခြင်းမရှိခဲ့ပါဘူ
းကျွန်တော် VOA နဲ့စခန်းသွားခဲ့တာဆယ်စုနဲ့ငါးစုကြော်သွားခဲ့ပါပြီခင်ဗျာအခုဆို VOA ရဲ့ Consumer Radio နဲ့မဲပေါက်ထားတဲ့ဆိုတော့
ပို့ပြီးဟိုတခါဘာဘဦးဦးလို့ကျွန်မခေါ်ဘူးတဲ့သူနှစ်ယောက်လည်းနေကောင်းပါရဲ့လားဟင်အဲ့ဒီအခေါ်ဝေါ်ကြောင့်တော်တော်လေးတုန်လှုပ်သွားရတယ်ဆိုလို့စိတ်မကောင်းပါဘူးရှင်ဒီလိုပါ
ဒီတော့ကဗိုလ်ချုပ်ကြီးများအနေနဲ့ကျွန်တော်တို့စင်ရသားလူတန်းစားတွေအားလုံးအပေါ်ငဲ့ညာတနာစိတ်လေးများမွေပြီးရက်ွက်လိုက်ကင်းတွေကိုပြည်သူအများဆောင်နေကြရတာကို
မင်္ဂလာပါလို့တောင်းနှုတ်ဆက်ခြင်းစိတ်မရှိတော့ပါဘူး VOA ရဲ့နေမထီလွန်းလို့ရင်းဖွင့်လိုက်ရတာပါ
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာ
ရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတော့တင်းငွေညပိုင်းနဲ့တင်းလာနဲ့မနေ့ပိုင်းမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။သရရှင်နေ VOA အစီအစဉ်နဲ့ပတ်သက်ပြီးခုလိုဝေဖန်ချက်ပေးခြင်းနဲ့ VOA ကနေမြေတားတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရာဘဝမှာကြုံတွေ့နေရတဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးရင်းဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်နော်။ကျမတို့ VOA မြန်မာပိုင်းလိပ်စာကတော့ VOA မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြွနဲ့ရန်ကုန်မြို့ဖြစ်ပါတယ်ရှင် VOA ကိုစာရေးလာကြတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ
် VOA American တန်ရဲ့ခြားသာပရင်းနဲ့မနက်ပိုင်းစီစဉ်တွေကိုနားဆင်နေကြရတာပါရှင်အခုကတော့ပတ်စဉ်တင်ဆက်နေကြဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်စီစဉ်ကိုကိုနားဆင်ကြရအောင်ပါလက်ဘရောင်းတောင်အရေးခင်းလို့ပြဿနာမျိုးဟာမြန်မာနိုင်ငံမှာပဲဖြစ်နိုင်သလားတရုတ်ကုမ္ပဏီနဲ့မလုပ်ဘဲအမေရိကန်ကုမ္ပဏီနဲ့သာလုပ်ခဲ့ရင်ဒီပြဿနာမျိုးကိုရှောင်လွှဲနိုင်မလားအမေရိကန်ပြည်ထောင်စုဂျော့မေဆန်တက်တူကမြန်မာရေးကျွမ်းကျင်သူလူမှုဗေဒပညာရှင်ဂျွန်ဒဲလ်နဲ့ဥကြောဆန်သားကဆွေးနွေးထားတာကိုနားဆင်နိုင်ပါပြီရှင
် Professor John Dale.အခုမြန်မာနိုင်ငံမှာတရားသားတစ်ပိုင်းအစိုးရဆူရပါစို့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလှုပ်လာတယ်အဲ့လှုပ်လာတဲ့အခါမှာစင်ခေါ်မှုတွေအများအပြားတွေ့ရတယ်အဲ့ထက်မှအခုနောက်ဆုံးကျွန်တော်တွေ့ခဲ့ရတာကတော့လက်ဘရောင်းတောင်ကျင်းနေစီမံကိန်းလူတို့ကကံကွက်ဆန္ဒပြတဲ့မလိုလားဘူးနှိမ့်နှင်းတဲ့နှိမ့်နှင်းတဲ့နေရာမှာနည်းနည်းလက်လွန်ချေလွန်ဖြစ်လို့ထိခိုက်ဒဏ်ရာမှုတွေဖြစ်လာတယ်ဆိုတော့ဒါမျိုးတွေဟာမြန်မာနိုင်ငံတနိုင်ငံတည်းမှာသာဖြစ်တတ်တဲ့သဘောလားသူတို့မဟုတ်အနာရှင်စနစ်တမျိုးမျိုးကနေဒီမိုကရေစီဖြစ်ပွင့်လင်းလာတဲ့နိုင်ငံတိုင်းမှာလို့ဒီစီးပွားရေးအချင်းပွင့်လင်းတုတ်တက်မှုတွေကိုလှုပ်လာတဲ့အခါမှာဒီလိုဖြစ်ရမျိုးတွေတွေ့ကြုံရပါသလားဆိုတာကိုနည်းနည်းရှင်းပြပါခင်ဗျာ
That's a good question. Well, I think we see a similar sort of process here in the United States under conditions in whichthe government decides that
ဒီကိစ္စကစိတ်ဝင်စားဖို့ကောင်းတဲ့ကိစ္စပါဒီပြဿနာမျိုးဟာ American ပြည်ထောင်စုမှာလည်းအခြေအနေတချို့မှာကြုံမှုပါတယ်ဒီမှာနိုင်ငံနဲ့အစိုးရနဲ့ကုမ္ပဏီကြီးတွေကမြေထားလန်းတွေဖောက်တော့ပုဂ္ဂလိကအိမ်တွေမြေတွေကိုအများကြီးဖျက်သွားတာမျိုးတွေရှိပါတယ်ဒီမှာကုမ္ပဏီတွေအနေနဲ့အိမ်မြေဖျက်သိမ်းခံရတဲ့ပုဂ္ဂလိကပိုင်ရှင်တွေကိုကျဉ်နှံ့အောင်ရောရေးပေးပြီးဖယ်ရှားပေးခံရမှာဖြစ်ပါတယ်ဒါပေမဲ့ဆက်လို့ရေးကုမ္ပဏီတွေကဘလောက်ပေးရော်တယ်ဆိုတာမျိုးကတော့မသိရပါဘူးမြေယာဆွလို့ရတဲ့သူတွေတော်တော်များများကတော့မချေနှက်ခဲ့ကြပါဘူး။ဘာပဲဖြစ်နေဖြစ်နေသူတို့မြေတွေကိုတော့လက်လွတ်ခဲ့ကြရတာပါ။ဒါမျိုးကနှစ်ပေါင်းများစွာတုန်းကဖြစ်ခဲ့တဲ့အဖြစ်မျိုးမဟုတ်ပါဘူး။မကြာခင်နှစ်တွေကပဲနယူးယောက်မြို့ကြီးရဲ့အရှိမျောက်ဘက်တိတ်မဝေးလာတဲ့ကွန်နက်တီကတ်ပြည်နယ်မှာလူတွေမျိုးဆက်လိုက်ပိုက်ဆိုင်နေထိုင်လာခဲ့တဲ့အိမ်တွေအဆောက်အဦတွေကိုဈေးအဆောက်အဦဖြစ်နေအသုံးပြုရင်တော့အများအတွေ့အကျိုးရှိမယ်ဆိုပြီးလုတ်ခဲ့တာမျိုးရှိပါတယ်။ဒါဟာပုဂ္ဂလိကပစ္စည်းပိုင်ဆိုင်ခွင့်ကိုအင်မတန်တန်ဖိုးထားတဲ့အမေရိကန်လူအတိုင်းဝိုင်းနဲ့တိတ်အဝင်ခွင့်ကြတော့ဖြစ်တဲ့ကိစ္စမျိုးမဟုတ်ပါဘူးမြန်မာပြည်မှာတော့ပုဂ္ဂလိကပစ္စည်းပိုင်ဆိုင်ခွင့်ကိုအကာအကွယ်ပေးတဲ့ဥပဒေကလည်းတိတ်ပြီးအားပြော်ပါတယ်ဒါအပြင်စန္ဒသဘောထားလွတ်လပ်စွာထုတ်ဖော်ခွင့်စီယုံစုဝေးခွင့်စတဲ့ဥပဒေကလည်းအင်မတန်မှခဏခဏဖြစ်နေပါတယ်ဒီလိုပြောညံ့အားနည်းတဲ့ဥပဒေတွေပေါင်းစပ်မိတဲ့နေရာမှာတရုတ်ပြည်ကဝမ်ပောင်ကုမ္ပဏီဖို့မြန်မာဥပိုင်ကုမ္ပဏီနဲ့ပူးပေါင်းပြီးအပေါ်စီးကအခွင့်ကောင်းယူရင်းနှီးမြှုပ်နှံမှုအလွယ်တကူလမ်းပွင့်နေပါတယ်မြန်မာပြည်သူတွေအနေနဲ့သူတို့ဘက်ကပြောညံ့တဲ့ဥပဒေတွေကအာမခိုးလောက်တဲ့အတွက်ဘာမှပြန်မလုပ်နိုင်ကြပါဘူးအခုလက်ရှိအစိုးရကဥပဒေတချို့ကိုပြန်ပြင်နေတယ်ဆိုပေမဲ့လူမှုဖို့အာမခိုးလောက်ဘူးဆိုတာလက်ဘရောင်းတော်မှာကျွန်တော်တို့တွေးလိုက်ရတာပါပဲ
ဟုတ်ကဲ့ general ပြောတဲ့အထက်မှာကျွန်တော်တခုပြန်ပြီးနှိုင်းရှင်ကြည့်ရင်တော့အမေရိကန်မှာလည်းဒီလိုဖြစ်ရမျိုးကြုံခဲ့ရတယ်ကြုံနေရတယ်ဆိုတော့အမေရိကန်မှာမီးထလန်းဖောက်တဲ့ဆိုကြပါစို့မီးထလန်းဖောက်တဲ့ကိစ္စပြောခဲ့တယ်မီးထလန်းကတကယ်တော့လူမှုအကျိုးအတွက်လုပ်တာပဲမီးထလန်းကြီးပေါ်ပေါက်လာရင်ဒီပြည်သူတွေလမ်းပန်းဆက်သွယ်ရတာပိုကောင်းမယ်သူတို့ဘဝဟာပုံမတွတ်တဲ့ဆိုပြလာမယ်ဆိုပြီးလူမှုအကျိုးဖော်ဆောင်နိုင်မယ်ဆိုတာပေါ်လွင်နေပါတယ်အခုမြန်မာပြည်ကလက်ဘရောင်းတောင်ကိစ္စကြတော့လူမှုအကျိုးတဲ့အဲတရုတ်အစိုးရအကျိုးတရုတ်ကုမ္ပဏီမြန်မာနိုင်ငံစစ်တပ်ကပိုင်တဲ့ဥပိုင်ကုမ္ပဏီတွေအကျိုးအမြတ်သာပို့ပြီးဖြစ်နေတယ်ဆိုတာကိုလည်းပဲမကျေနပ်ကံကွက်တဲ့လူတွေကထောက်ပြကြပါတယ်ဒီအချက်ကိုတော့နှိုင်းရှင်လို့မရဘူးလားအမေရိကန်မှာဒါမျိုးမဖြစ်ခဲ့ဘူးမြန်မာမှာဒီလိုဖြစ်တယ်ဆိုတာ
I think so I mean I think you know that's something I think we are still yet to find out if
ဟုတ်ပါတယ်ဒီချက်ကကျွန်တော်တို့လေ့လာဆန်းစစ်ကြည့်ရမယ်အချက်ဖြစ်တယ်လို့ထင်ပါတယ်အခုစီမံကိန်းကိုလုပ်ခဲ့တဲ့ပုံကဒီသဘောကိုစောင့်နေတာလဲတွေ့ရပါတယ်မြေကခုနှစ်ထောင်ရှစ်ရာဘောကလူတွေကိုအတင်းအဓမ္မမောင်းထုတ်ခဲ့တယ်လို့ကျွန်တော်တို့ကြားရပါတယ်လူကြီးအတွက်ဘယ်ရွေးပယ်များဆိုတာတော့ကျွန်တော်မသိပါဘူး ဒီလူတွေအတွက်ဘာလုပ်ပေးတယ်လဲဆိုတာလည်းမသိရပါဘူးဒီစီမံကိန်းကရလာတဲ့အမြတ်ဆုံးကလည်းချမ်းသာကြွားတဲ့ဗိုလ်ချုပ်ဟောင်းနေရဲ့အိတ်ထောင်တွေကိုပဲရောက်ကောင်းရောက်လေသလားလို့မသိပါဘူးညီအစ်ကိုရှင်ပြီးဘဝပြက်ခဲ့ရတဲ့ဒီမောင်းထုတ်ခံရွာသူရွာသားတွေအတွက်ကိုအကျိုးများတချို့ခေါဝေ၃ဆွဲဖို့ဒီလက်ရှိအစိုးရတက်ကစီစဉ်လေမလားကျွန်တော်တို့အသိမထင်ပါဘူးဆိုတော့ကျွန်တော်ပြောချင်တာကတော့
ဒီနေ့ကျွန်တော်တို့နိုင်ငံထဲမှာသာမဟုတ်ပါဘူးအာရှအာဖရိကလက်တင်အမေရိကနိုင်ငံနိုင်မှလို့တရုတ်ကလိုရင်းနှီးမြှုပ်နှံနေရပါအဲ့တော့မြန်မာနိုင်ငံမှာမှဒီလိုပြင်းထန်တဲ့လူတွေကကန့်ကွက်ဆန္ဒပြရတဲ့နယ်သွေးထွက်သံရုပ်ဖြစ်ရတဲ့အထိဖြစ်ကုန်တယ်ဆိုတော့ဒါဟာမြန်မာပြည်သူတွေကများတရုတ်စန့်ကျင်ရေးစိတ်ဓာတ်ကြံကပ္ပနိုင်ငံတွေတဲ့ပို့ပြီးတော့ပြင်းထန်နေရရောသလားအဲ့
mentioned Africa is one.
တမျိုးအာဖရိကမှာလည်းတွေ့ရပါတယ်တထုတွင်ကိစ္စသာမကပါဘူးကျန်တဲ့ဒီရေအားလျှပ်စစ်စီမံကိန်းတဘာတောင်းဝေးပိုင်လိုက်စတဲ့လုပ်ငန်းတွေအားလုံးမှာလူမှုကန့်ကွက်မှုတွေနဲ့ရင်ဆိုင်နေရပါတယ်အမေရိကမှာလည်းဒီလိုကန့်ကွက်ကြတာပါပဲချီလီမှာလည်းတွေ့ရပါတယ်ဒီလိုစီမံကိန်းတွေကိုအကောင့်ထဲမဖော်ခင်ကတည်းကစပြီးတဘာပတ်ဝန်းကျင်ပျက်စီးဆုံးရှုံးမှုတွေမရှိအောင်ရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေအတွက်လည်းတစ်စုံတစ်ခုအတိုင်းအတာထိအမြတ်ဆုံးရပြီးလူတို့အတွက်အကျိုးဖြစ်တော့ဘလို့ထိ ंछ ုပ်ကန်တွေ့ရမယ်ဆိုတာကမြန်မာပြည်သူတွေအတွက်တာမကပါဘူးတကွာလုံးကလူမှုတွေလည်းရင်ဆိုင်နေရတဲ့ပြဿနာပါအခုဒီမြန်မာနိုင်ငံကကိစ္စမှာတော့တထုရင်းကုမ္ပဏီတွေအတွက်အကျိုးမြတ်ကိုအထူးအစားပေးပြီးထိခိုက်နေနိုင်ရတဲ့လူမှုအတွက်တော့အကာအကွယ်ပေးမှုကအင်မတန်မှကိုအားနည်းနေပါတယ
်နောက်ကိစ္စတစ်ခုကတော့တိုးတက်ဖွံ့ဖြိုးရေးနဲ့တဘာဝပတ်ဝန်းကျင်ထိပါမှုရောနေရေးဆိုတဲ့ကိစ္စတစ်ခုဖြစ်ပါတယ်နိုင်ငံဟာတူတဲ့ဖွံ့ဖြိုးဖို့ရဲ့လူအဖွဲ့အစည်းတိုင်းမှာလုပ်ကြရမှာပဲအဲ့လိုလုပ်တဲ့အခါမှာသဘာဝသယံဇာတကိုစတိပြီးတော့ဒါယင်းနှိမ့်နှံမှုတွေလက်ခံကြရတာတို့ဖွံ့ဖြိုးရေးလုပ်ငန်းတွေတည်ဆောက်ရတာတို့ကတော့နိုင်ငံတိုင်းမှာတွေ့ရမယ်လို့ထင်ပါတယ်ဆိုတော့ဒီလိုပဋိပက္ခဖြစ်နေတဲ့ကိစ္စနှစ်ကိုဘယ်လိုထိညှိသွားကြမလဲကျွန်တော်တို့
Well I think many people were heartened when you know I guess it was last year we saw theA hydroelectric project that China and Myanmar Union of Myanmar
ကျွန်တော်ထင်ပါတယ်မနစ်တုန်းကဖြစ်မှာပါဒီတရုတ်နဲ့လုပ်နေတဲ့မြစ်ဆုံရေအားလက်ဆက်စီမံကိန်းကိုလူတို့ကစန့်ကျင်ကန့်ကွက်ကြလို့ရပ်ဆိုင်းလိုက်ရတော့လူတွေအားလုံးစိတ်လှုပ်ရှားပျော်ရွှင်ခဲ့ကြပါတယ်ဆန္ဒပြကန့်ကွက်သူတွေတောင်မှပဲနှစ်ပေါင်းများစွာနှိတ်ကွတာပဲခံခဲ့ရပြီးအောင်မြင်မှုရလာတော့မယုံကြည်နိုင်လောက်ဖြစ်ခဲ့ကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဒါကြောင့်အခုဒီမိုကရေစီပြုရင်ပြောင်းလဲရေးဟာအတိတ်ပဲရှိရဲ့လို့ထင်စရာလည်းဖြစ်လာပါတယ်ဒါပေမဲ့အရင်ဘက်ကမြင်တွေ့လိုက်ရတာကတော့တခြားစီဖြစ်နေပါတယ်။တကယ်တော့ဒီလိုကိစ္စမျိုးတွေအတွက်ကန့်ကွက်မှုတွေပိုးပြီးလိုအပ်ပါတယ်။ဒေသခံတွေရဲ့လူစုလူဝေးလောင်းတွေမလုံလောက်ပါဘူး။ဖြစ်နိုင်မယ်ဆိုရင်ဒီလိုစီမံကိန်းတွေလုပ်ငန်းတွေအတွက်ပြစ်မှတ်ဖြစ်နေရတဲ့လူအဖွဲ့အစည်းတွေအားလုံးဖြစ်နိုင်ရင်နိုင်ငံစုံကဒီလိုလူမှုအဖွဲ့အစည်းတွေကြေးရွာလူလူတိုင်းရင်းသားမျိုးနွယ်စုတွေစုပေါင်းပြီးတော့လှုပ်ဆောင်သွားကြရမှာပါ။တဖွဲ့ချင်းတစုချင်းရဲ့ခံပြင်းမှုတွေကိုပြသရုံသာမကဘဲနဲ့ဒီလိုသူတို့နေထိုင်တဲ့ဒေသတွေမှာစီးပွားရေးလုပ်ငန်းကြီးတွေလုပ်မယ်ဆိုရင်သူတို့လူဖွဲ့စည်းအတွက်ပအဝင်တောက်ဆူပိုင်ခွင့်ဈေးစစ်ပိုင်ခွင့်စတာတွေကိုပြည်ဝင်ပြဋ္ဌာန်းလာနိုင်အောင်လှုပ်ရှားကြမှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲတဘာပအဝင်ချင်းနဲ့စီဝိုင်းဆိုင်ရာရေရှည်တည်တဲ့ခိုင်မြဲရေးအတွက်အကောင်းဆုံးနည်းလမ်းတွေကိုလည်းတွေးဆစဉ်းစားသွားကြဖို့ရှိနေပါတယ်
။ဟုတ်ကဲ့ဒါကတော့တကဘာလုံးအတိုက်အခံလှုပ်ရှားရမယ့်ကိစ္စပါခင်ဗျာ။အခုလောလောဆယ်မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ကိစ္စတစ်ခုကိုပြန်ကြည့်မယ်ဆိုရင်ဘာတွေ့ရပြန်တယ်လဲဆိုတော့မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်နေပါတယ်အရသာအစိုးရပါဆိုတဲ့အစိုးရကဒီပြည်နာကိုကိုင်းတွဲဖြစ်ရှင်တဲ့ပုံစံကိုကြည့်လိုက်ပါဒီတစ်ချိန်တုန်းကစစ်အစိုးရလက်ထက်တုန်းကလုခဲ့တဲ့ပုံစံနဲ့ဖိတ်ပြောင်းလဲလာပြီလို့ဆိုနိုင်ပါလားအရင်နဲ့ဖိတ်များကွာခြားလို့လားတကယ်တော့သူတို့ရဲ့ပြုပြင်ပြောင်းလဲရေးအပေါ်ထားရှိတဲ့စေတနာကိုသံသရာဝန်စရာမကောက်နေဘူးလားခင်ဗျာ
Well I think you're right this doesn't look much different right now I do know that you know Aung San Suu Kyi was recently
ကျွန်တော်ပြောတာမှန်ပါတယ်ဒီအရင်နဲ့လည်းတိတ်ကွာတာတော့မတွေ့ရပါဘူးအခုဒီကိစ္စကိုစုံစမ်းဖို့ဒေါ်ဆန်းစုကြည်ကိုခေါင်းဆောင်ထားပြီးကော်မရှင်တစ်ခုဖွဲ့ပေးတယ်ရပ်ပေါင်း30အချိန်ပေးတယ်လို့သိရပါတယ်တစ်ချိန်တည်းမှာပဲဒီဖြစ်ရမှန်ကိုတကယ်သိမြင်နေအောင်ဆန္ဒပြသူတွေဖယ်ပေးရမယ်လုပ်ငန်းကိုဆက်ပြီးလက်ပတ်ထားရမယ်ဆိုတဲ့သဘောမျိုးပြောနေတာလည်းကြားရပါတယ် ဒါကတော့တကယ်ကိုရည်စရာကောင်းတဲ့ကိစ္စပါဒါပေမဲ့ဒီလိုကော်မရှင်ဖွဲ့စည်းပေးတဲ့ရည်ရွယ်ချက်ကတော့ကန့်ကွက်မှုတွေရှိနေသေးတော့ဒါကိုအရှင်ရက်တန်အောင်လုပ်တာလို့ပဲကျွန်တော်တို့ထင်ပါတယ်ပြီးတော့ဒေါက်ဆန်းစုကြည်စီကလည်းဒီပြဿနာကိုလုံးဝပြည်လည်တဲ့အထိအပြေရဖို့မျှော်လင့်နိုင်မယ်လို့ကျွန်တော်တို့မထင်ပါဘူးသူကပါလီမန်အမတ်သားဖြစ်တဲ့အတွက်နှစ်ဖက်ဆွေးနွေးရဖို့ညှိနှိုင်းပေးရုံတသက်လောက်ပဲတတ်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့လူလူအနေနဲ့ဒီကိစ္စကိုလုံးဝအလျှော့ပေးမပြောက်လိုက်လို့မရပဲနဲ့တတိနဲ့စောင့်ကြည့်နေရမယ်အစင်သစ်ဖြစ်နေဖို့လည်းလိုအပ်ပါလိမ့်မယ်ကျွန်တော်ဒီစကားကိုမပြောချင်ပါဘူးဒါပေမဲ့လူတွေတလောက်ထိခိုက်နေတာခဲ့ရပြီးရင်နောက်မှာဒီကိစ္စကိုတော့ပြန်ကန်ရပါလိမ့်မယ်ဒီရ30စုံစမ်းစစ်ဆေးမှုအပြီးမှာပေါ့ခင်ဗျာတစ်ချိန်တည်းမှာပဲအခုလောက်ရမယ်စုံစမ်းစစ်ဆေးမှုကိုပဲပြီးမှအောင်ဆောင်ရွက်ခွင့်လည်းပေးရပါလိမ့်မယ်ဒီစုံစမ်းမှုကပဲလူလူအတွက်အကျိုးဖြစ်ထွန်းစေတဲ့ရလက်ကောင်းတွေပေါ်ထွက်လာနိုင်ပါတယ်
ကျွန်တော်နောက်ဆုံးမေးချင်တဲ့အတွက်ကအကယ်လို့လက်ဘရောင်းတောင်ကျင်းကြီးစီမံကိန်းလိုစီမံကိန်းကြီးမျိုးတရုတ်ပြည်ကမလုပ်ဖက်နဲ့အမေရိကန်ပြည်ထောင်စုကုမ္ပဏီတွေကသာကင်တွယ်လုတ်တိုင်ခဲ့မယ်ဆိုရင်ရောဇလန်းဟာတမျိုးတမျိုးဖြစ်လာလိမ့်မယ်လို့ထင်ပါလားခင်ဗျာပိုကောင်းလာမယ်ထင်ပါ
As I wrote in my book Free Burma I'm a little bit skeptical
Free Burma ဆိုတော့ကျွန်တော်စာအုပ်ထဲမှာရေးခဲ့တယ်လို့ပါပဲဒီလိုလုပ်ငန်းမျိုးတွေကိုအမေရိကန်ပြည်ထောင်စုကပဲလွတ်လွတ်တရုတ်ကပဲလွတ်လွတ်တိတ်ထူးကြမယ်လို့တော့ကျွန်တော်မထင်ပါဘူးဒီလုပ်ငန်းမျိုးကိုလုပ်တဲ့ကုမ္ပဏီတွေကအင်မတန်မှအာသာငန်းငန်းဖြစ်တတ်ပါရဲ့တစ်ဖက်ဖက်ကနေအစိုးရကိုယ်တိုင်ပါပြီးစီမင်းစည်းကမ်းတွေနဲ့ထိန်းချုပ်ပေးရမျိုးမရှိဘူးဆိုရင်တော့တိတ်မျောလင့်ချက်မရှိပါဘူးအခုတော့အမေရိကန်ပြည်ထောင်စုကခရီးတွေပေးနေပါတယ်သူတို့ရဲ့ကုမ္ပဏီတွေဝင်ပြီးလုံးကင်မယ်ဆိုရင်တော့သူတို့ရဲ့လုပ်ရက်တွေကိုစောင့်ကြည့်သုံးသပ်နေမယ်လူခွင့်ရေးဆန်ရှင်ဆန်ညွန့်တွေနဲ့ကိုက်အောင်ထိန်းချုပ်ကြီးကြပ်မယ်လို့ဆိုပါတယ်ဒါပေမဲ့ဒါတွေကလက်တွေမှာတော့အင်မတန်ခက်ခဲပါတယ်အထူးသဖြင့်ဒါမျိုးတွေကိုနိုင်ငံပြင်ပကနေလုပ်ဖို့ဆိုတော့မဖြစ်နိုင်ပါဘူးအခုလက်ဘရောင်းမှာလို့ပြည်တွင်းကကန့်ကွက်မှုတွေပေါ်ထွက်လာမှကျွန်တော်တို့အစိုးရကသက်ဆိုင်ရာကုမ္ပဏီကိုဒီဘက်မှာစစ်ဆေးနိုင်မယ်ခိုင်လုံရင်တော့ကုမ္ပဏီရဲ့ corporate charter ကိုရုပ်သိမ်းနိုင်ပါတယ်ဒါပေမဲ့ဒီတက်တူရင်းကုမ္ပဏီလိုကြီးမားတဲ့ကုမ္ပဏီတွေရဲ့လုပ်ငန်းလုပ်ပိုင်ခွင့်ရုပ်သိမ်းခံရတဲ့ဆိုတာကလည်းမရှိသလောက်ပါပဲဘာကြောင့်လဲဆိုတော့အစိုးရဖွဲ့စည်းနိုင်ငံရေးသမားတွေကအစားဒီလိုကုမ္ပဏီတွေကထောက်ပံ့တဲ့ငွေအများပြားကိုရနိုင်ကြတာပါဒါကြောင့်လဲအမေရိကန်ကုမ္ပဏီတွေလောက်လာရင်လဲတရုတ်ကုမ္ပဏီတွေထက်ပိုကောင်းလာလိမ့်မယ်လို့တော့ကျွန်တော်ကတော့မထင်ပါဘူး။ကွဲလွဲတာတခုတော့ရှိပါတယ်။တရုတ်ကလာတဲ့ကုမ္ပဏီတွေဟာနိုင်ငံပိုင်တွေပါ State Capitalism လို့ခေါ်တဲ့အစိုးရလုပ်ငန်းရှင်စနစ်ကလာကြတာပါ။အမေရိကန်ကုမ္ပဏီတွေကတော့ကွဲလွဲတဲ့အရင်းရှင်စနစ်ပါ။ကျွန်တော်တို့က Neoliberal Market Capitalism လို့ခေါ်ပါတယ်။ဒါကြောင့်လက်တွေ့လုံဆောင်ရမှာတော့ကွဲလွဲနိုင်ပါတယ်။ဒါပေမဲ့ခေါင်းပုံဖြတ်တာချင်းကတော့အတူတူပဲဖြစ်မှာပါ
။ Parash Makhya Pamukha John G. Dale ဟာ Sociology လူမှုဗေဒပညာရှင်တူဖြစ်ပြီး George Mason တက္ကသိုလ် Conflict Analysis and Resolution ဌာနမှာတာဝန်ထမ်းဆောင်နေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်2012ခုနှစ်မနစ်တုန်းက Free Burma Transitional Legal Action and Corporate Accountability ဆိုတဲ့အကူရေးသားထုတ်ဝေခဲ့သူလည်းဖြစ်ပါတယ
်ဦးကျော်စံသာတင်ပြပေးသွားတာပါရှင်အခုတော့မနေ့ခင်းတိုင်းနားဆင်နေကြအင်္ဂလိပ်သင်ခန်းစာကိုလေ့လာနိုင်ကြပါပြီ။ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Indian 3အင်္ဂလိပ်သင်ခန်းစာဖြစ်ပါရဲ့ရှင
်။ဒီနေ့မှတွေ့ကျင်ပြမယ့် Idiom အသုံးကတော့
Beating a dead horse
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက BEATING beating a yaita net da a d e a d dead theta h o r s e horse ka mien so ro sakbait khu long ye long kaw de be ka ro te ni de mien ko yait de tbo ba khain jin lo te ni de mien ko yait net de so yin yait de lu da let na me te ni de mien ka ro pyan a the shin la ma ma hout de tbo phi lo a chou ma shi de tbo ko set lou lo shin ba ma ko twe ရလာမဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွဲပါဆောင်းတီတဲတဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြကြရအောင်။
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီပါသူကအသက်သာအသေးခံသွားမင်းအရက်ဖြတ်မဲ့လူစားမျိုးမဟုတ်ဘူးဗျာလို့အတိပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
ညှော်လင့်ချက်မရှိဘူးဆိုတာကိုသိရတဲ့လေကုန်းခန်းအပင်ပန်းခန်းပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်လာတန်ကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂလိပ်သင်ခန်းစာအသေးစိတ်ပို့ချချက်တွေကို VOE Internet စာမျက်နှာဖြစ်တဲ့ www.bamis.voanews.com မှာလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်။တခြားပတ်စဉ်စီစဉ်အားလုံးကိုလည်းအဲ့ဒီမှာပဲပြန်ပြီးတော့ဖတ်ရှုနားဆင်နိုင်ပါတယ်။ VOE American အသံကဆက်ပြီးအသံလွှင့်ပေးနေပါတယ်ရှင်။အခုတော့ VOE မြန်မာပိုင်းစီစဉ်ရဲ့ဒီဇင်ဘာလ6ရက်နေ့ကြာသပတေးနေ့မနက်ပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်ခင်ဖြူထွေးကကြီးညာပေးပါအောင်ရှင်။
ကုလသမဂ္ဂလူသားချင်းစာနာမှုနဲ့အရေးပေါ်ကင်ဆယ်ရေးဆိုင်ရာလက်ထောက်အတွင်းရေးမှူးချုပ်ဗလေးရီယာအီမိုဆာမကြသေးခင်ကဒီသွေးထွက်တန်ယိုပြိပက္ခတွေဖြစ်ခဲ့တဲ့ရခိုင်ဒေသကိုဒီမနေ့ကပဲကိုရိုင်းသွားရောက်ကြည့်ရှုခဲ့ပါတယ်။သူရဲ့9ရက်ကြာမြန်မာနိုင်ငံခီးစဉ်ဟာရခိုင်နဲ့ကချင်ပြည်နယ်အတွင်းကဒုက္ခသည်တွေရဲ့အခြေအနေကိုမျက်မြင်လာရောက်ကြည့်ရှုပြီးတော့ပြိပက္ခတွေကြောင့်ဒုက္ခကြုံတွေ့နေရသူတွေကိုကုလသမဂ္ဂအနေနဲ့လူသားချင်းအကူအညီထောက်ပံ့တွေပေးပို့နိုင်ဖို့လာရောက်တာဖြစ်တယ်လို့ဒီကုလသမဂ္ဂလူသားချင်းစာနာကူညီမှုရုံးပြောခွင့်ရသူကပြောပါတယ်။အင်္ဂါနေ့ကနေပြီးတော့မှအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံကနာရီရှိခဲ့ပါတယ်ပေါထုံးနေနောက်မှာတော့စစ်တွေမျိုးကိုတွားရောက်ပြီးတော့ပြိပခါကြောင့်အိုးရင်စွန့်ခွာတိန်းရှောင်နေကြရတဲ့ဒုက္ခသည်စခန်း၅ခုကိုတွားရောက်လည်လာခဲ့တာပါဒီကနေ့မှလည်းကချင်ပြည်နယ်ကစစ်ဘေးတန်တဲ့ဒုက္ခသည်တွေစီကိုတွားရောက်ကြည့်ရှုမှဖြစ်တယ်လို့လည်းပြောခွင့်ရသူကပြောပါတယ်လာမယ့်ဒီတောက်ကြနေ့မှာတော့ဒီသူ့ရဲ့ဒီခီးစင်နဲ့ပတ်သက်တဲ့တရားသတင်းစာရှင်းလင်းပွဲတရက်ကိုပြုလုပ်မယ့်အကြောင်းလဲကုလသမဂ္ဂကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်တခါဒီ International Transparency အဖွဲ့ထုတ်ပြန်တဲ့2012ခုနှစ်အတွင်းကမ္ဘာအနှံ့အာဂတိလိုက်စားမှုအခြေအနေအစဉ်ကစားထဲမှာမြန်မာနိုင်ငံရဲ့အခြေအနေဟာဆိုးဝါးနေကြနေဆဲဖြစ်တယ်လို့ဖော်ပြလိုက်ပါတယ်။ဂျာမနီနိုင်ငံဘာလင်အခြေစိုက်ဒီအဖွဲ့ရဲ့2012ခုနှစ်ကမ္ဘာတဝန်းအာဂတိလိုက်စားမှုအခြေအနေအစဉ်ကစားမှာနိုင်ငံလိုက်တွက်မယ်ဆိုရင်မြန်မာနိုင်ငံဟာအခြေအနေအဆိုးဆုံးနိုင်ငံတွေထဲမှာအောက်ဆုံးကရေးတွက်ရင်၅နိုင်ငံမြောက်ဖြစ်ပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲနဲ့အစိုးရတည်တက်လာပြီးတဲ့နောက်အာဂတိလိုက်စားမှုတွေကိုတိုက်ဖြတ်သွားမယ်လို့သမရဦးသိန်းစိန်ကကတိပေးခဲ့ပေမဲ့လက်တွေ့လုပ်ဖို့ရမှာအောင်မြင်မှုလုံဆောင်ခြင်းမရှိသေးဘူးလို့လည်းဒီဖွဲ့ကပြောပါတယ်ဒီလိုလုပ်ဖို့အတွက်အခက်အခဲတွေရှိနေတုံးဖြစ်တယ်လို့လည်းလေ့လာသူတွေကပြောနေကြတာပါရှင်တခါတရုတ်ကောင်းဆောင်တဲ့အနေနဲ့လူခွင့်ရေးကိုကောက်ွယ်ဖို့နဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးပြင်ပြောင်းလဲမှုလမ်းကြောင်းကိုလိုက်ပြီးတရုတ်နိုင်ငံမှာပြောင်းလဲမှုတွေလုပ်ဖို့တရုတ်လူခွင့်ရေးလှုပ်ရှားသူချန်ခွင်ချန်းကဒီသတင်းပတ်အတွင်းတိုက်တွန်းပြောဆိုခဲ့တဲ့အပေါ်မှာတရုတ်ဆိုရပိုင်မီဒီယာတွေကဒေါသတကြီးတုံ့ပြန်ခဲ့ကြပါတယ်လူခွင့်ရေးလှုပ်ရှားသူမျက်မြင်မြင်ရှေ့နေရှန်ခွင်ချန်းရဲ့ဗီဒီယိုနဲ့ရိုက်ကူးထားတဲ့ဒီတိုက်တွန်းချက်ဟာတရုတ်ပြည်သူတွေတောင်သတိပြုမိမှာမဟုတ်တဲ့ဒီပြတောက်တောက်ဖုန်းကြီးစာချစကားတွေသာဖြစ်တယ်လို့ Community Party ရဲ့ Global Times သတင်းစာအပေါ်မှာပေါ်ထူးနေကရေးသားခဲ့တာပါဖြစ်ပါတယ်ရှင်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆိုင်တဲ့ပြိပက္ခတွေအပေါ်မှာအကြီးသမားရဲ့ဖြည့်ရှင်းပုံကိုကန့်ကွက်တဲ့အနေနဲ့သမရရဲ့အဓိကအကြံပေး၃ဦးယာရုကနေနှုတ်ထွက်သွားခဲ့တယ်လို့သမရမိုဟာမက်မော်စီကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေဟာလည်းဒီပုတ်ထူးနေနောက်မှန်ကကိုင်ရိုမြို့မှာဂဲရီနဲ့မိလောင်ပုံတွေတုံးပြီးတော့အပြန်လာတိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။မကြသေးခင်ကသမရကသူ့ရဲ့လုံပိုင်ခွင့်အနာကိုတွန်းမြင်လိုက်တဲ့အပေါ်မှာမချေနဲ့လို့ကန့်ကွက်ဆန္ဒပြနေကြတဲ့သူတွေကိုမစ္စတာမော်စီရဲ့အစ္စလာမ်ဝါဒီထောက်ခံသူတွေကတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတဲ့နောက်အခုလိုမျိုးအကြမ်းဖက်မှုတွေထပ်မံဖြစ်ပွားနေတာဖြစ်တယ်လို့အဲ့ဒီနေရာမှာရောက်နေတဲ့ VU သတင်းတောက်ကပြောပါတယ်။တိုက်ခိုက်မှုအတွင်းမှာပောက်ကွဲပစ္စည်းတွေတုံးခဲ့ကြသလိုအပြည့်အစည်အသေးပြောင်းနဲ့ပတ်သက်လို့တော့အသေးချာမသိရသေးဘူးလို့ပြောပါတယ်။သမရကိုထောက်ခံသူတွေထဲမှာအစ္စလာမ်ဝါဒီမွတ်စလင်ညီကိုတော့အဖွဲ့ကလူတွေအများစုဖြစ်ပြီးတော့ကန့်ကွက်ဆန္ဒပြသူတွေထဲမှာတော့လူငယ်တွေနဲ့အမျိုးသမီးတွေအများပြားပါဝင်တယ်လို့လည်းဆိုပါတယ်။အပြန်အလှန်တိုက်ခိုက်မှုအတွင်းမှာလူပေါင်းဒါဇင်နဲ့ချီသေဆုံးခဲ့တဲ့အကြောင်းဒေသခံသတင်းတွေကဖော်ပြနေကြပါတယ်။သမရရဲ့အဓိကအကြံပေးသုံးခုတော့သမရမော်စီရဲ့လုံပိုင်ခွင့်အနာကိုတွန်းမြင်ယူလိုက်တဲ့အပေါ်မှာကန့်ကွက်တဲ့အနေနဲ့နှုတ်ထွက်ကြောင်းကြေညာခဲ့ကြတာပါ။ပြီးခဲ့တဲ့နိုဝင်ဘာလ22ရက်နေ့ကစလို့သမရရဲ့အကြံပေး29ဦးတည်းကနှုတ်ထွက်သူ9ဦးရှိသွားပြီဖြစ်ပါတယ်ရှင်။
နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးကကြီးညာပေးခဲ့တာပါရှင်။မကြာခင်ထုတ်လွှင့်မဲ့တတိယပိုင်းနိုင်ဝဲအစီအစဉ်မှာအမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာတိုင်းရင်းသတင်းလာနဲ့ရသဆောင်းစဉ်အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဦးမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်။